Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA ရဲ့2018ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ24 40 51တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာ5ပါတက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။ကျွန်မကတော့ဆုမြတ်ပါပါရှင်။အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့တက်တန်းဝက်ရွေးကောက်ပွဲတွေမှာတချို့ဒေသတွေကမဲယုံတွေကတော့စတင်ပိတ်နေပါပြီ။လူသေးအလောင်းတွေကိုအစုလိုက်အပြုံလိုက်မြှုပ်နှံထားတဲ့တွင်းပေါင်း200ကျော်ကိုအီရတ်နိုင်ငံမှာတွေ့ရှိခဲ့ပါတယ်။ခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ဒေါက်ခင်မျိုးတက်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ရဲ့တက်တန်းဝက်ရွေးကောက်ပွဲမှာမြန်မာနယ်ဝါအမေရိကန်နိုင်ငံသားတွေကဘယ်လိုမဲပေးခဲ့ကြပါသလဲ
။သူတို့ချင်းမှာမဲပေးလို့အများနေပြီ။ပေးနေရအတိအကျတော့မသိဘူးပေါ့ပေးမယ်လို့အများကြီးရှိပါတယ်ဒီဘဝပြန်လာတဲ့လူမှလည်းအားလုံးတော့မတူကြဘူးပေါ့နော်တချို့
ကဒီကြောင့်သတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်ခင်ဗျာဒီလိုအမေရိကန်ရဲ့ဒီတက်တန်းဝက်ရွေးကောက်ပွဲကဒီသမ္မတဒွန်နယ်ထရန့်ရဲ့နောက်ထပ်ကြံနေသေးတဲ့အုပ်ချုပ်မှုတက်တန်းနှစ်နှစ်ကာလအပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိသလဲဆိုတာကိုလည်းနားဆင်ရမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးကိစ္စမှာဒီရန်ဟီလီကဘာလီကန့်ကွက်နေတယ်လဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်အောင်ပါပါအခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့တက်တန်းပွဲရွေးကောက်ပွဲမှာတချို့နေရာတွေကမဲယုံတွေမကြခင်ကပဲပိတ်သွားတဲ့အတွက်ရလက်တွေတဖြည်းဖြည်းထွက်ပေါ်လာတော့မှာဖြစ်ပါတယ်အောက်လွှတ်တော်အမတ်နေရာ435နေရာလုံးနဲ့အထက်လွှတ်တော်ကအမတ်နေရာတရားရဲက35နေရာအပြင်ပြည်နယ်36ခုအတွက်အုပ်ချုပ်ရေးမှုတွေရွေးချယ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစလို့ကြိုတင်မဲပေးမှုတွေစတင်ခဲ့တာမှမဲပေးသူစံချိန်တင်အောင်များပြားခဲ့တယ်လို့အင်္ဂါနေ့မှလည်းမဲထည့်သူအရေးအတွက်များမယ်လို့ခန့်မှန်းထားကြပါတယ်။တမရဒေါ်နယ်ထရမ့်ကသူ့ရဲ့နေအိမ်လိပ်စာရှိရာနယူးယောက်ပြည်နယ်အတွက်အဝေးရောက်မဲပေးခဲ့တယ်လို့အင်ဂျီရောပြောခွင့်ရသူကပြောပါတယ်။အခုတက်တန်းဝက်ရွေးကောက်ပွဲတွေဟာတမရထရမ့်အပေါ်ပြည်သူထောက်ခံမှုကိုစမ်းစစ်တဲ့ဆန္ဒခံယူပွဲအဖြစ်လဲမဲဆန္ဒရှင်အများစုကမြင်နေကြပါတယ်။လက်ရှိလွှတ်တော်နှစ်ရက်လုံးမှာ Republican အမတ်တွေကအများစုနေရာရထားပါတယ်။အောက်လွှတ်တော်မှာ Democrat တွေလွှမ်းမိုးနိုင်ဖို့လက်ရှိထက်ကိုအမတ်နေရာ23နေရာထပ်ပြီးတော့နိုင်ဖို့လိုပါတယ်။အထက်လွှတ်တော်မှာတော့နောက်ထပ်2နေရာထပ်နိုင်ဖို့လိုပါတယ်။အထက်လွှတ်တော်ကို Republican တွေကဆက်ပြီးတော့လွှမ်းမိုးထားလိမ့်မယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်။အဓိကစောင့်ကြည့်ရမယ့်နေရာတွေထဲမှာပထမဆုံးလူမဲအမျိုးသမီးအမေရိကန်ပြည်내အုပ်ချုပ်ရေးမှုအဖြစ်နဲ့ဒီမိုကရက်ပါတီကစတေစီအဘရမ်စ်ဝင်ပြိုင်နေတဲ့ဂျော်ဂျီယာပြည်내လည်းပါဝင်ပါတယ်
။နိုင်ငံရထားဂျောင်းဝင်နှောက်ရှက်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်မှုတွေရှိခဲ့ပေမဲ့2018အမေရိကန်တက်တန်းဝက်ရွေးကောက်ပွဲတွေကိုအင်္ဂါနေ့မနက်ပိုင်းမှာစတင်ကျင်းပခဲ့ရမှာထူးခြားတဲ့ဖြစ်ရပ်တွေမတွေ့ရဘဲဘဟုအစိုးရရဲ့လိလစောင့်ကြည့်မှုတွေအရဆိုရင်ဟန်တာနှောက်ရှက်ဖို့စူးစမ်းမှုတွေမတွေ့ရဘူးလို့ပြောပါတယ်။ရွေးကောက်ပွဲမဲယုံတွေမပိတ်သေးတဲ့အတွက်ကြောင့်ကြိုတင်ခန့်မှန်းရခဲ့ပေမဲ့ဒီရွေးကောက်ပွဲရဲ့ရလဟာနိုင်ငံအတွက်နောင်လာမယ့်နှစ်နှစ်အတွက်ဥတည်သွားမဲ့လမ်းကြောင်းကိုပုံဖော်ပေးရရောက်စီမှာဖြစ်ပါတယ်။ရုရှားဒါမှမဟုတ်တခြားနိုင်ငံတွေကအင်တာနက်ကနေတဆင့်ရွေးကောက်ပွဲစနစ်တွေကိုဟန်တာနှောက်ယှက်မယ်ဆိုတဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့ဘာမှလက်တွေ့ဖြစ်လာတာတော့မတွေ့ရသေးပါဘူး။အမေရိကန်နိုင်ငံတဝန်းမဲယုံပေါင်း3,000,000လို့မှာမဲတွေကိုအဟန့်အတားမရှိကြီးမားတဲ့အခက်အခဲမရှိဘဲနဲ့မဲဆန္ဒရှင်တွေမဲပေးနိုင်ခဲ့ကြတာဖြစ်ပါတယ်။အင်ကာနဲ့ကျင်းပတဲ့ရွေးကောက်ပွဲကိုနှောက်ယှက်တဲ့ညီနိုင်ကြံစီလှုပ်ရှားမှုအရေးလက္ခဏာကိုထောင်လိုင်းရေးဌာနတွေအနေနဲ့မတွေ့ရခဲ့ရဘူးလို့အမိငယ်လုံခြုံရေးဌာနအစိုးရအရာရှိကြီးတူကပြောပါတယ်ဒီအတော်တွင်မှာပဲရွေးကောက်ပွဲမဲယုံတွေမှာမဲပေးခဲ့ကြသူတွေများခဲ့ပြီးတချို့မဲပေးတဲ့ဆက်တွေပြက်ခဲ့တာရှိပေမဲ့အထူးသဖြင့်ဂျော်ဂျီယာပြည်နယ်မှာတော့ပြဿနာအများဆုံးဖြစ်ပွားခဲ့တယ်လို့လည်းသိရပါတယ်
လူသေးအလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့တွင်းပေါင်း200ကျော်ကိုအီရတ်နိုင်ငံမှာတွေ့ရှိခဲ့ပြီးတော့ IS ဆက်သွေးကြော်ရဲ့လက်ချက်နဲ့တေဆုံးခဲ့သူတွေဖြစ်တယ်လို့ယုံကြည်ရကြောင်းကုလသမဂ္ဂကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။အီရတ်အာဏာပိုင်တွေနဲ့ဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့တရင်အချက်လက်တွေအပေါ်အခြေခံပြီးတော့တွင်းတွေထဲမှာအလောင်းစုစုပေါင်း6,000ကနေပြီး12,000အထိရှိနိုင်တယ်လို့ကုလသမဂ္ဂလူခွင့်ရေးယုံနဲ့အီရတ်ဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့တို့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အလောင်းတွေစုပေါင်းမြုပ်ထားတဲ့နေရာတွေနောက်ထပ်တွေးနိုင်သေးတယ်လို့လည်းကုလသမဂ္ဂကပြောပါရယ် IS စစ်သွေးကြွတွေကျူးလွန်ခဲ့တဲ့ရက်စက်မှုတွေကိုတရားမျှတစွာစီရင်နိုင်ဖို့အလောင်းတွေတွေ့ရှိတဲ့တွင်းတွေကိုမပြောက်ပြက်အောင်ထားနိုင်ဖို့အရေးကြီးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးယုံပြောခွင့်ရသူကပြောပါတယ်အလောင်းတွေစုပေါင်းမြှုပ်ထားတဲ့တွင်းစုစုပေါင်းရဲ့တဝက်နီးပါးကို91နယ်မှာတွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့ဒီမှာ2014ခုနှစ်ကပထမဆုံးဒီအလောင်းတွေနဲ့တွင်းကိုစတင်တွေ့ရှိခဲ့တာဖြစ်ပါတယ်
တောင်ဆူရနိုင်ငံမှာအသက်16နှစ်အရွယ်မိန်းကလေးတွေကိုလက်ထပ်ဖို့အတွက်အွန်လိုင်းကနေလေလံပစ်ခွင့်ပေးထားတာကိုပိတ်တင်ပစ်ဖို့အမျိုးသမီးရှင်တွေကတောင်ဆူရအစိုးရကိုတိုက်တွန်းနေပါတယ်ဒီလိုအမျိုးသမီးတွေကိုလေလံပစ်တာဟာတုံ့လောက်ခြောက်ချဖို့ကောင်းသလိုဝမ်းနည်းဖွယ်လည်းကောင်းတယ်လို့တောင်ဆူဒန်ရဲ့အမျိုးသမီးရှင်များမဟာမိတ်အဖွဲ့ကယာယီအမှုဆောင်ဒါရိုက်တာမော်နီကာအက်ထူးကပြောပါတယ်ဒီလောက်ရဟာလူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်တာဖြစ်တယ်လို့မိန်းကလေးငယ်ရဲ့ရပိုင်ခွင့်တွေကိုပါချိုးဖောက်တာဖြစ်ကြောင်းလည်းပြောပါတယ်ဒါဟာမိန်းကလေးငယ်တွေကိုပညာသင်ကြားခွင့်ဆုံးရှုံးစေရုံတင်တာမကပဲသူတို့ရဲ့အနာဂတ်အခွင့်အလမ်းတွေကိုပါကန့်သတ်မှုတွေဖြစ်လာစေတယ်လို့ဆိုပါတယ်ဒါကြောင့်ဒါဟာအကျန်းဖက်မှုတွေဒါအပြင်ဒါဟာအကျန်းဖက်မှုတွေကိုတိုးလာစေတဲ့အပြင်မိန်းကလေးငယ်ရဲ့အချမ်းမာရေးကိုထိခိုက်စေနိုင်ပြီးသူတို့လေးတွေရဲ့ရွေးချယ်ပိုင်ခွင့်တွေကိုလည်းဆုံးရှုံးရစေတယ်လို့အထူးက VOA ကိုပြောကြခဲ့ပါတယ
် VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689ညတိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။နိုဗ ెంబ ာလ9ရက်နေ့ဗုဒ္ဓဟူးနေ့အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ရိုဟင်ဂျာတွေကိုနိုဗ ెంబ ာလရဲမြန်မာနိုင်ငံကိုစတင်ပို့မယ့်အစီအစဉ်ကိုဆက်မလုပ်ဖို့အတွက်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာစုံစမ်းရေးမှူးရန်ဟင်းလီကဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းလိုက်ပါတယ်နိုဗ ెంబ ာလလယ်ကစပြီးတော့ရိုဟင်ဂျာတွေကိုရခိုင်ပြည်နယ်ပို့ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကမှအောက်တိုဘာလ30ရက်နေ့ကသဘောတူခဲ့ကြတာပါဒါပေမဲ့အခုအချိန်တွေကရိုဟင်ဂျာတွေမြန်မာနိုင်ငံဘက်ကိုပြန်ဖို့မတင့်တော်သေးဘူးလို့စုံစမ်းရေးမှူးရန်ဟီလီကအကြေညာချက်ထုတ်ပြန်ခဲ့တာပါရိုဟင်ဂျာတွေအနေနဲ့ဖိနှိပ်မှုတွေဆိုးဝါးတဲ့အကြမ်းဖက်မှုတွေနောက်ထပ်မခံရစေဘူးဆိုတဲ့အာမခံချက်မြန်မာအစိုးရကမပေးနိုင်ခဲ့ဘူးလို့သူကပြောပါတယ်နိုင်ငံသားဖြစ်ခွင့်ရရေးအပါအဝင်ပဋိပက္ခတွေဖြစ်ရတဲ့ဇင်းမြစ်အကြောင်းရင်းတွေကိုအရင်ဖြည့်ဆင်းဖို့လိုတယ်လို့ကြေညာချက်ထဲမှာထောက်ပြထားပါတယ်။2019ခုနှစ်ဩဂတ်လနောက်ပိုင်းကစလို့စစ်တပ်ရဲ့ညံ့မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြတာပါ။မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေအတွက် Facebook လူမှုကွန်ရက်ရဲ့တာဝန်မကင်းဘူးလို့ Facebook ကဝန်ခံတဲ့နေ့မှာပဲမစ်ရန်ဟီလီရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။မြန်မာနိုင်ငံမှာဒီသဘောထားကွဲမှုတွေအကြမ်းဖက်မှုတွေဖြစ်အောင်လို့ Facebook ကိုတုံးပြီးတော့လှုံ့ဆော်မှုတွေကိုမတားဆီးနိုင်ခဲ့ဘူးလို့ Facebook ရဲ့မူဝါဒရေးရာမန်နေဂျာ Alex Warof က Facebook blog ပေါ်မှာဝန်ခံရေးသားခဲ့ပါတယ်
Coca-Cola, Kef, Mastercard နဲ့ Turkey လေကြောင်းလိုင်းအပါအဝင်နာမည်ကြီးစီးပွားရေးကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေဟာတနင်္လာနေ့က Bangladesh နိုင်ငံ Cox's Bazar က Ranger ဒုက္ခသည်စခန်းတွေကိုကုလသမဂ္ဂအဖွဲ့ရဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများအဖွဲ့အစည်း IOM နဲ့အတူတွားရောက်ကြည့်ရှုခဲ့ကြပါတယ်။ဒါဟာလူသားချင်းစာနာမှုအကူအညီအလိုအပ်ဆုံးဖြစ်နေတဲ့နေရာမှာပုဂ္ဂလိကကုမ္ပဏီတွေအနေနဲ့ဘလို့အကူအညီတွေကိုပေးနိုင်မယ်ဆိုတာကိုတွားရောက်လေ့လာခဲ့ကြတာဖြစ်ကြောင်း IOM အဖွဲ့ကဂျိုမဲလ်မန်ကနိုဗ ెంబ ာ6ရက်နေ့ကဂျနေဗာကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အထည်ချုပ်လုပ်ငန်း၊လေကြောင်းလုပ်ငန်း၊ဤပညာဆက်သွယ်ရေးနဲ့ငွေကြေးဝန်ဆောင်မှုတွေပေးနေတဲ့ကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေဟာရင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်က IOM အဖွဲ့တာဝန်ရှိသူတွေနဲ့ပါနှစ်ရက်ကြာတွေ့ဆုံခဲ့ပြီးတော့ဒုက္ခသည်စခန်းတွေမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ Coca-Cola, Kep, Mastercard, Turkey လေကြောင်းလိုင်း, Korea Telecom နဲ့ Bangladesh ကအထက်ချုပ်လုပ်ငန်းကြီး DBL အပါအဝင်စီးပွားရေးလုပ်ငန်းအများပြားကကိုယ်စားလှယ်တွေဟာဒက်ကမ်းမြို့မှာ Bangladesh နိုင်ငံက IOM အဖွဲ့ကနေကြီးမှုချင်းပါတဲ့သုံးရကြပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီပွဲဟာခက်တဲ့ချွန်ပြမှုနဲ့လူကုန်ကူးမြူတိုက်ဖြည့်ရေးအတွက်ပုဂ္ဂလိကခန္ဓာတွေကနေတက်ဆွမ်းသမျှဘယ်လိုပူးပေါင်းကူညီနိုင်မလဲဆိုတဲ့နည်းလမ်းတွေကိုရှာဖွေဖို့အတွက်ရည်ရွယ်ချင်းပါတာဖြစ်ပါတယ်။ဒီပွဲကို Innovation Norway နဲ့ Humanity United ကုမ္ပဏီကကျွမ်းကျင်သူတွေလည်းတက်ရောက်ခဲ့ကြပါတယ်
။ရုရှားတရှိုဟောင်းတယောက်နဲ့သမီးကိုဗြိတိန်မှာဓာတ်ရုပ်အစိတ်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ရုရှားနိုင်ငံပေါ်အမေရိကန်ကနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်မှာဖြစ်ပါတယ်။ ဇီဝလက်နက်ဓာတုလက်နက်မတုံးဆွဲရေးနိုင်ငံတကာသဘောတူစာချုပ်ကိုလိုက်နာပါတယ်ဆိုတဲ့သက်တေအထောက်အထားရုရှားဘက်ကပြသဖို့ပြက်ကွက်တယ်လို့ထရမ့်အစိုးရကအမေရိကန်လွှတ်တော်ကိုအင်္ဂါနေ့တုန်းကအကြောင်းကြားခဲ့ပါတယ်အမေရိကန်ကရုရှားအပေါ်ဩဂတ်လတုန်းကပိတ်ဆို့အရေးယူမှုတွေလုပ်ခဲ့ပါတယ်1992ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေအရနောက်တကြော့တန်ခတ်အရေးယူမှုတွေကိုလုပ်ရမှာပါဘလို့တန်ခတ်မှုအစ်စ်တွေလုပ်မလဲဘယ်တော့စတင်အသက်ဝင်မလဲဆိုတာအစိုးရကရှင်းရှင်းလင်းလင်းမရှိတဲ့အပေါ်မှာအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။ရုရှားတရှိုဟောင်းဆာဂစ်ကစ်ပယ်နဲ့တမိဖြစ်သူယူလီယာတို့မက်လာရုံကဗြိတိန်နိုင်ငံဆော့စ်ပရီမြို့မှာဆိုဗီယက်ခေတ်ကတုံးတဲ့အာယုံကြောထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်ခံရလို့ပြင်းပြင်းထန်ထန်ကျန်းမာရေးထိခိုက်ခဲ့ပါတယ်။အဲ့ဒီဓာတုအစိတ်နဲ့ထိတွေ့မိတဲ့နောက်ထပ်အမျိုးသမီးတယောက်သေဆုံးခဲ့ပြီးသူ့ရီးစားအမျိုးသားလည်းထိခိုက်ခဲ့ပါတယ်။လူသက်ဖို့ကြိုးစားမှုနဲ့ရုရှားစစ်ထောက်လန်းရေးနှစ်ယောက်ရဲ့လက်ချက်ဖြစ်တယ်လို့ဒီဗြိတိန်အစိုးရကစွပ်စွဲထားပါတယ်။ရုရှားဘက်ကတော့အဖြစ်အပျက်နှစ်ခုလုံးဟာဒီသူတို့နဲ့မဆိုင်ဘူးဆိုပြီးတော့ငြင်းဆန်ထားပါတယ်ရှင်။
ချင်းရှားတဲ့ဒီမိုကရက်တစ်နိုင်ငံရေးသမားတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်တဲ့တခြားသူတွေကိုလက်လုပ်ဘုံတွေစားလိုက်ကံနေပေးပို့ခဲ့သူစီဇာဆိုင်ရော့ကိုအာမခံမပေးဘဲထိန်းသိမ်းထားတာကနေအင်ကာနေမှာပထမဆုံးချိန်ဖြစ်နယူးယောက်ဗဟိုအစိုးရတရားရုံးမှာရုံးထုတ်ခဲ့ပါတယ
်ဘိုရူနိမနဲ့ခင်ထိတ်တိုင်းအောင်နိုင်ငံကဒင်းနေကိုမတ်ဆုမြတ်မွန်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့အမေရိကန်ရဲ့ရွေးကောက်ပွဲသတင်းတွေကိုစတင်ပြောပြခြင်းပါတယ်အမေရိကန်ပြည်ထောင်စုမှာလက်ရှိသမ္မတတွေအပေါ်လူထုထောက်ခံမှုဆန်းစစ်တယ်လို့မြင်နိုင်တဲ့သက်တမ်းဝင်ရွေးကောက်ပွဲတွေကျင်းပနေပါတယ်သမ္မတဒိုနယ်ထရန့်အုပ်ချုပ်ဖို့ကြံရှိနေတဲ့သမ္မတသက်တမ်းနှစ်နှစ်အတွင်းရွေးကောက်ပွဲရလဒ်အပေါ်မူတည်ပြီးအချိန်နေတွေအပြောင်းလဲဖြစ်သွားစေနိုင်တဲ့သက်တမ်းဝင်ရွေးကောက်ပွဲအကြောင်းကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါ
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကိုထောက်ခံသူတွေနဲ့ရီပါဘလီကန်ပါတီထောက်ခံသူတွေကြားသိသိသာသာသဘောထားကွဲနေချိန်မှာတက်တန်းဝယ်ရွေးကောက်ပွဲတွေကိုကျင်းပနေရပါအောက်လွှတ်တော်အမတ်နေရာစုစုပေါင်း435နေရာလုံးအတွက်နဲ့အထက်လွှတ်တော်အမတ်တရာတွေက35နေရာအပြင်ပြည်နယ်90တွေက36ပြည်နယ်အတွက်ပြည်နယ်အုပ်ချုပ်ရေးမှုတွေကိုမဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြပါတယ်အခုတစ်ခါတက်တန်းဝယ်ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေမဲပေးဖို့ပို့ပြီးတော့တက်တက်ကြွကြွရှိကြတယ်လို့ရွေးကောက်ပွဲလေ့လာသူတွေကပြောကြပါတယ်။တက်တန်းဝယ်ရွေးကောက်ပွဲတွေထဲမှာမဲပေးသူစံချိန်တင်အောင်အများဆုံးဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်။မဲယုံဖွင့်ချိန်မှာမဲပေးဖို့တန်းစီစောင့်နေတဲ့ဗာဂျီးနီးယားပြည်နယ်ထဲကမဲဆန္ဒရှင်ဂျေမီခရိုဗွန်ကာကမူဝါဒအပြောင်းလဲတွေဖြစ်လာဖို့အတွက်မဲလာပေးတယ်လို့ပြောပါတယ
်။ Well, I certainly hope that the government starts doing things that I would like them to do.
ကျွန်မဖြစ်စေချင်တဲ့အတိုင်းအစိုးရဘက်ကစလုပ်လာဖို့မျှော်လင့်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာကျွန်မလက်မခံနိုင်တဲ့မူဝါဒတွေချမှတ်လာတယ်လို့ခံစားရတယ်။ဒါကြောင့်မလို့အပြောင်းလဲတွေဖြစ်လာဖို့အတွက်ကျွန်မရဲ့မဲတပြားကအထောက်အကူဖြစ်ဖို့မျှော်လင့်ပါတယ်ရှင်
။ကျင်းပနေတဲ့တက်တန်းဝက်ရွေးကောက်ပွဲမှာမဲပေးဖို့စိတ်အားတန်နေကြသူတွေထဲမှာအာရှຫນွေဘွားအမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်။လွန်ခဲ့တဲ့၄နှစ်ကထက်တိတိတတ်တာပိုများလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အမတ်တက်ဒီယူကပြောပါတယ
်။ We're seeing huge enthusiasm jumps from 2014 to now in terms of Asian Pacific American participation.
အမေရိကန်မှာအာရှ Pacific ဒေသຫນွေဘွားအမေရိကန်တွေထက်ထက်သန်သန်ပါဝင်မှုဟာ2014ခုနှစ်ကထက်အများကြီးတိုးတက်လာတာတွေ့ရပါတယ်။မဲမပေးလို့အစိုးရကသူတို့ကိုခြံလှမ်းပြီးလှုပ်ချင်တာလှုပ်သွားတာကိုအရှေ့ပစိဖိတ်နယ်ဘွားအမေရိကန်တွေစပြီးသဘောပေါက်လာကြပါပြီ
။အခုတက်တန်းဝက်ရွေးကောက်ပွဲအတွက် Republican တွေဘက်ကရော Democrat တွေဘက်ကပါအကြီးအကျယ်မဲဆွယ်မှုတွေလုပ်ခဲ့ကြတာပါ။သမ္မတ Donald Trump ကိုရိုင်း Republican တွေအတွက်အရေးကြီးတဲ့ပြည်နယ်တွေစီကိုရိုင်းသွားပြီးဟောပြောမဲဆွယ်ခဲ့တယ်လို့ Democrat တွေဘက်ကလည်းသမ္မတ Barack Obama ကစီယုံမဲဆွယ်မှုတွေလုပ်ခဲ့ပါတယ်။မဲပေးတဲ့အင်္ဂါနေ့မှလည်း Republican ကိုယ်စားလှယ်တွေကိုမဲပေးကြဖို့သမ္မတက Twitter ပေါ်မှာရေးသားတိုက်တွန်းနေပါတယ်။အမေရိကတိုက်အလဲပိုင်းကထောင်တောင်းချီတဲ့လူတွေအမေရိကန်နိုင်ငံတဲကိုဝင်ရောက်နိုင်ဖို့လာနေကြချိန်မှာနိုင်ငံပြောင်းအခြေချမဲ့သူတွေအပေါ်ဆန့်ကျင်တိုက်ခိုက်တဲ့ပြောဆိုမှုတွေနဲ့သမ္မတထရမ့်ကမဲဆွဲခဲ့ပါတယ်။ဒီမိုကရက်တွေဘက်ကတော့သမ္မတအိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့အိုဘားမားကဲတန်ဖိုးနဲ့ကျန်းမာရေးဆောင်ရှားမှုကိစ္စကိုအသာပေးမဲဆွဲပါတယ်။အိုဘားမားကဲကို Republican တွေပယ်ဖျက်ဖို့ကြိုးစားနေတာမို့တကယ်လို့လွှတ်တော်မှာသူတို့အသာရသွားရင်ယောဂအခန့်ရှိထားသူတွေကျန်းမာရေးဆောင်ရှားမှုမရတော့ပဲဖြစ်သွားမှာကိုဒီမိုကရက်တွေကထောက်ပြစည်းရုံးခဲ့ပါတယ်။အခုတက်တန်းဝက်ရွေးကောက်ပွဲကကျန်းမာရေးဆောင်ရှားမှုကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲဖြစ်တယ်လို့အောက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်နန်စီပလိုစီကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တကယ်လို့ဒီမိုကရက်တွေအနိုင်ရခဲ့ရင်ပြည်သူတွေအတွက်ပွင့်လင်းတဲ့လွှတ်တော်ဖြစ်လိမ့်မယ်လို့အခုလိုဆိုပါတယ်
။ When we win on the opening day Our Democratic Congress will be open and transparent so people can see the impact of Congress.
Tomorrow night, we will be able to get the Democrats 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 to get
လော်လော့ဆယ်အောင်လွှတ်တော်မှာ Republican အမတ်တွေ အများစု လွှမ်းမိုးထားတာမို့ Democrat တွေဘက်က အသာရဖို့ လက်ရှိထက် အမတ်နေရာ အနည်းဆုံး 23 နေရာ ထပ်ပြီး အနိုင်ရဖို့ လိုပါတယ် အထက်လွှတ်တော်မှာတော့ လက်ရှိထက် အနည်းဆုံး 2 နေရာ Democrat တွေဘက်က နိုင်မှ လွှမ်းမိုးနိုင်မှာ ဖြစ်ပါတယ် တကယ်လို့ အထက်လွှတ်တော်မှာ ရော အောင်လွှတ်တော်မှာ ပါ Democrat တွေ လွှမ်းမိုးနိုင်မယ် ဆိုရင် Republican သမ္မတ Trump အတွက် ကြံနေသေးတဲ့ တက်တန်း 2 နှစ် အတွင်း လှုပ်ဆောင်မှုတွေ အပေါ်မှာ အများကြီး အကန့်အသတ်တွေ ရှိလာနိုင်ပါတယ် ဒါပေမဲ့ လေးလာစောင့်ကြည့်သူတွေရဲ့ ခံမှန်းချက်အရာ အထက်လွှတ်တော်မှာ Republican တွေကပဲဆက်အသာရနိုင်ပြီးတော့ အောက်လွှတ်တော်မှာတော့ Democrat တွေအသာရနိုင်ချေများတယ်လို့သုံးသပ်နေကြပါတယ် ကျင်းပနေတဲ့တက်တန်းဝဲရွေးကောက်ပွဲအတွက် မဲယုံပိတ်ချိန်တွေက ပြည်နယ်အပေါ်လိုက်ပြီးတော့ ဒေသစံတော်ချိန်ညနေ 6:00 ကနေ နောက်အကျဆုံး 9:00 အထိ ဖြစ်ပါတယ် သမ္မတ Donald Trump အပေါ် ပြည်သူတွေရဲ့ ထောက်ခံမှုကို စမ်းစစ်ရာ ရောက်တဲ့ရွေးကောက်ပွဲ ရလဒ်အပြည့်အစုံကတော့ အစောဆုံး November 9 ရက်ဗုဒ္ဓဟူးနေ့ကြမှ ပြရလိမ့်မယ်လို့ ခန့်မှန်းထားပါတယ်ရှင်
မဆုမြန်မွန်ပြောပြခဲ့တာပါခင်ဗျာ ဒါနဲ့တစ်ဆက်တည်းပြင်ကြားချင်တာက American ပြည်ထောင်စုရဲ့ နိုင်ငံရေးအပြောင်းအလဲတွေဖြစ်လာစေနိုင်တဲ့
လွတ်တော်တက်တန်းဝဲရွေးကောက်ပွဲမှာအမေရိကန်မှာအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေလည်းပါဝင်မဲပေးခဲ့ကြပါတယ်။ဘယ်သူကိုဘာကြောင့်မဲပေးခဲ့ကြတယ်ဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ကင်မျိုးသက်ကပြောပြပါမှာပါ။နိုဝင်ဘာလ6ရက်အင်ကန်နေ့ကျင်းပတဲ့ရွေးကောက်ပွဲမှာအမေရိကန်လွှတ်တော်နှစ်ယောက်ထဲကအောက်လွှတ်တော်အတွက်အမှတ်နေရာ463နေရာစလုံးနဲ့အထက်လွ ဒီယန်နာပြည်နယ်မှာအခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားတွေထဲမှာ90ရာနှုန်းကချင်းတိုင်းရင်းသားတွေဖြစ်ပြီးအများစုကစစ်ရုံအလုပ်ရုံတွေမှာလုပ်ကိုင်နေသူစီးပွားရေးသမားတွေများပါတယ်။အမေရိကန်ရဲ့ပါတီကြီးနှစ်ရက်ထဲကဘဲပါတီကိုမှဝင်မထားသူတွေများပြီးသူတို့အတွက်လှုပ်ပြီးနှံစွမ်းရှိသူကမဲပေးဖို့ဆန္ဒရှိတယ်လို့ချင်းလူမှုတိုင်ဝမ်ဥဆောင်သူတဦးဖြစ်တဲ့ဦးဖန်ဂျူအုတ်ကပြောပါလေ
။သူတို့ချင်းမှာမဲပေးတယ်လို့အများနေပြီ။ဘယ်နေရအတိအကျတော့မသိဘူးပေါ့။ပေးမယ်လို့အများကြီးရှိပါတယ်။ဒီဘဝပြန်လာတဲ့လူမှလည်းအားလုံးတော့မတူကြဘူးပေါ့နော်။တချို့ကဒီမိုကရေစီပေးမယ်လို့ရှိတယ်။တချို့က Republic ပေးမယ်လို့လည်းရှိပါတယ်။ဒါမှမဟုတ်ချင်း community ကတော့ပါရီမှာတော့မတော်ဘူး။လူမှပဲပြန်လာရမှဖြစ်ပါလေ။ပါရီဆွဲတော့တိတ်မရှိပါဘူးပေါ့။ကျွန်တော်ပေးမယ်မဲရတော့ပါရီနဲ့မဆိုင်ပါဘူး။ကျွန်တော်ကတော့ကောင်းမယ်ဆိုတော့လည်းနေပေးရမှာပဲ။ဒီမှာ Senator လေးပေးရမယ်။ဒီမှာ State Level မှာလည်းပေးဆရာရှိတယ်။ဒီမှာ state level ကနေဆိုရင်တော့ Joe Donnelly နဲ့ Mike Brown ရှိတယ်။အဲ့ဒီနေရာချက်မှာတော့နေနေခက်ပါလေ။ဒါပေမဲ့အခုလောလောဆယ်တော့ Joe က one time lobby ပြီးဒါပေမဲ့ထူးထူးချက်ချသူ Indiana State လို့ပေးတာကျွန်တော်မသိသေးပါဘူးပေါ့။ Mike Brown ကိုပေးမယ်။သူက Republic ပဲ။အဲ့တော့ Super Five မှာတော့အဲ့ဒီ Mike Brown ကိုပူပြီးဆက်ချတာပေါ့နော်။သူက business man ဆိုတော့ economic five မှာတော့သူကပူကောင်းမယ်လို့ထင်တာပဲ။President Trump led political experience ရှိဘူးပေါ့ဒါပေမဲ့ economic pie မှာတော့သူက President Trump led တော့ခု US economic တော့ကောင်းလာတယ်လို့ထင်တာပေါ့ economic business နဲ့ဆိုတော့အဲ့လိုပဲကျွန်တော်ပြောချက်ရှိတာပေါ့
မြောက်ကရိုလိုင်းနားမှာနေထိုင်သူစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ကိုဝေမျိုးလင်းကတော့ Democratic Party ဝင်တယောက်ဖြစ်ပြီးချိုတင်မဲပေးခဲ့သူပါဟု
တ်ကဲ့19ရက်နေ့ကမဲစားပြတောက်ကြတယ်အမဲထဲကတော့ကျွန်တော် issue တွေကိုကြည့်ပြီးတော့မှမဲထဲရမှာပေါ့နော်အဲဒါပေမဲ့အခုနောက်ပိုင်းကျတော့ပါတီလိုင်းပဲ vote လုပ်တော့ဗောနော်ဟိုဆိုဒီမိုကရေစီနော်ထည့်လိုက်တာပဲကိုကကိုပါတီနဲ့ 100% agree ဖြစ်လာဆိုတော့မဖြစ်ဘူးဗောနော်ကိုနဲ့ kait ညီတဲ့ဥစ္စာမှာ 80% တော့ဗောလို့ agree ဖြစ်တာတော့အဲ့လို progressive democrats ဗောနော် North Carolina senator တွေလည်းဝင်မရွေးဘူးလို့ဗောကိုဆိုလွတ်တော်အမတ်တွေပဲရှိရပါဘောနော်အောက်လွတ်တော်အောက်လွတ်တော်အမတ်တွေပဲနာမည်ကတော့သူ့နာမည်က chess party line vote ပေါ့နော်အဲဆိုတော့ကိုကကိုပါတီပဲကိုဘောလို့တယ
်နဗားဒါပြည်နယ်မှာစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတဦးဖြစ်တဲ့ဦးဆန်းထွန်းကတော့လက်ရှိ American ရဲ့စီးပွားရေးကအစ Republican Party ရဲ့လုပ်ပုံကိုင်ပုံကိုကြိုက်တာကြောင့်ဒီပါတီကိုပဲမဲပေးခဲ့တယ်လို့ပြောပါတယ
်ကျွန်တော်ကတော့ဟိုလောလောဆယ်ဖြစ်နေတဲ့ဟာကိုကြည့်တော့ Republican ကိုပို့ပြီးတော့သဘောကျပါတယ်အဓိကအကြောင်းရင်း၃ခုရှိတယ်ပေါ့လေတစ်ခုကတော့ တော်နထရမ်လုံနေတာတွေဘာတွေညာတွေစီးပွားရေးကကိုမျိုးစီရှိနေတယ်တနေတက်လာတာတွေ့ရတော့လေကျွန်တော်အဲ့ဒါကိုသူ့တော်တော်အားကြပါတယ်ဒုတိယတစ်ချက်ကတော့သူကအဲ့ဒီနေဆက်ကိုစစ်တပ်တွေပဲလွှတ်တာပါညာကျွန်တော်အဲ့ဒီဟာလေးလည်းတော်တော်သဘောကျပါတယ်ဘာလို့ဆိုကျွန်တော်တို့တိုက်ပြီးမှာရင်ဆိုင်နေရတဲ့ပြဿနာမျိုးကိုအဲ့ဒါမျိုးကိုသူဖြေရှင်းတာလေးကဟိုမတော်ငင်လေးကပြိမ့်နေတဲ့ပုံမျိုးပေါ့လေမျိုးဝါရီကပြပြတတာကင်းချလိုက်တဲ့ပုံမျိုးအဲ့ဒါလေးကိုသဘောကျပါတယ်နောက်တစ်ချက်ကတော့သူချင်းဟိုဟာဒီပေါ့တယ်ရိုရစ်စီဆိုမှဒီမှာလည်းကွာတယ်ရိုရစ်ကြီးတွေလို့ပြောလို့မရပါဘူးခုနကတခုနာတခုနောက်ဘိန်းနဲ့ပတ်သက်တဲ့ဥပဒေစီနဲ့ပတ်သက်တဲ့ဟာတွေကခဏခဏဖြစ်နေတဲ့ကိစ္စတွေဖြစ်တဲ့အခါမှာပြပြတတာနှိမ်နေတဲ့သဘောမျိုးရှိတယ်ပေါ့အဲ့ဒါမျိုးကတော့ကျွန်တော်ကတအားလဲကြိုက်တယ်ပေါ့ကျွန်တော်တိုင်းပြည်လည်းအဲ့လိုလေးဖြစ်စေရင်တော့လေကျွန်တော်ဒီကပြန်သူပြင်မဲ့ပေးရပါတယ်လူပလင်ကလူကိုတတ်နိုင်လို့ကျွန်တော်ယူပြီးရပါတယ်ခင်ဗျာ
Florida ပြည်နယ်မှာနေထိုင်တဲ့မမမာလင်ကတော့ Democratic Party ရဲ့လှုပ်ရက်ကိုသဘောကျသူတူပ
ါ Democrat ကိုပေးလိုက်တယ် Governor နဲ့ Senator ပေါ့နော
်ဟုတ်ကဲ့ဘာကြောင့် Democrat ကိုပေးတာပါလဲမို့
နိုင်ငံခြားပါဒီတိုင်းပြည်ကိုလာတာလေတော့ဟို Immigration ဆိုရင် Republican နဲ့ကန့်ကွက်ချင်တဲ့လူတွေလာတာDemocrat တွေကပို့ပြီးတော့ကြိုးဆိုးတယ်လေအဲတော့ Democrat ကပိုကောင်းတယ်လို့ထင်တာတချို့ဗမာတွေက Democrat ကြိုက်တယ်ဟိုသူတို့တွေအနေနဲ့ဒီတိုင်းပြည်ကိုလာဖို့ Immigration issue ကပိုအရေးကြီးတယ်လေဆိုတော့သူတို့က Democrat ကြိုက်တယ်ဒါပေမဲ့ချမ်းသာတဲ့ဗမာတွေကတော့ Republican တွေကြိုက်တယ်ဘာဖြစ်လို့လဲဆိုတော့ taxi ကိုရှော့ရှော့ပေးတယ်လေ republican တွေက
လက်ရှိမှာ republican party ကသမရနေရာရောလွတ်တော်နှစ်ရပ်စလုံးကိုပါထိန်းချုပ်ထားတာပါဒါပေမဲ့ democrat တွေကတော့အ ਨੇ ဆုံးလွတ်တော်တရက်ကိုပြန်ပြီးထိန်းချုပ်နိုင်မှုအတွက်စူးစမ်းနေကြတာဖြစ်ပါတယ
် american တက်တန်းဝဲရွေးကောက်ပွဲမှာမြန်မာတွေဘယ်လိုမဲပေးခဲ့ကြသလဲဆိုတဲ့အကြောင်းဒေါခင်မျိုးသက်ပြောပြသွားတာပါရွေးကောက်ပွဲသတင်းတွေပြီးအခုတော့ရင်းညာတွေနေရက်ပြန်ရေးကိစ္စနဲ့ပတ်သက်လို့တင်ပြခြင်းပါတယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ညာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ချမ်းဒီလအတွင်းစတင်ပြီးပြန်ပို့မဲ့အစီအစဉ်ကိုရုပ်သိမ်းပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းရေးမှူးယန်ဟီလီကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုလိုက်ပါတယ်မြန်မာဘက်ချမ်းမှာအခြေအနေတွေဟာအဆင်သင့်မဖြစ်သေးတဲ့အတွက်နေရပြန်တဲ့ဒုက္ခသည်တွေဟာဖိနှိပ်မှုအန္တရာယ်ကိုကြီးကြီးမားမားရင်ဆိုင်ရလိမ့်မယ်လို့ယန်ဟီလီကသတိပေးထားပါတယ်မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုပြောပြမှာပါ
အင်္ဂါနေ့နိုဝင်ဘာလ6ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့ကြေညာချက်မှာဒုက္ခသည်တွေအရင်ကကြုံတွေ့ခဲ့ရတဲ့အလားတူနှိပ်စက်မှုနဲ့ကြောက်မက်ဖွယ်ကောင်းတဲ့အကြမ်းဖက်မှုတွေထပ်ပြီးပြန်မဖြစ်ပါဘူးဆိုတဲ့အာမခံချက်တွေပေးဖို့မြန်မာအစိုးရဘက်ကပြက်ကွက်ခဲ့တဲ့အတွက်သူတို့ကိုဒီလအတွင်းရခိုင်ပြည်နယ်ဘက်ပြန်ပို့မယ့်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကရုပ်သိမ်းဖို့မစ်လီကမေတ္တာရက်ခံပန်ကြားလိုက်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂသတင်းအေဂျင်စီနဲ့တွေ့ဆုံမေးမြန်းခဲ့မှလည်းဒုက္ခသည်တွေနေရက်ပြက်ရေးမှသူတို့ဆန္ဒအလျောက်ဖြစ်ဖို့နဲ့အခြေအနေတွေလုံခြုံစိတ်ချရရတဲ့ဆိုတာမျိုးဖြစ်ဖို့အရေးကြီးကြောင်းရန်ဟင်းလီကအခုလိုပြောသွားပါတယ
် Repetition should not happen unless the situation
ဒီကြော်ရီထာနေပြန်ဖို့ရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံမှာအခြေအနေစိတ်ချရပြီးဒုက္ခသည်တွေသူတို့သဘောလျောက်ပြန်လို့စိတ်ရှိရမယ်အပြင်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်မှပြန်ပို့မဲ့ကိစ္စကိုလှုပ်ဆောင်တင်ပါလေ
။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့မကကချင်ရှမ်းနဲ့ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်လှတဲ့ဖိနှိပ်မှုတွေရပ်တန့်စေဖို့အတွက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိတဲ့စစ်ကောင်းဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးတင်ကြောင်းကုလသမဂ္ဂနဲ့တွေ့ဆုံမေးမြန်းခဲ့မှာမစ်လီကအခုလိုပြောသွားပါတယ
်။ We must bring Myanmar to the ICC. Have the generals.Who are responsible for this, including the chief in command, Myung Aung Hlaing, and the 33rd.
မှာလို့နေနေမြန်မာနိုင်ငံကို ICC နိုင်ငံတကာခုံရုံးကိုတင်ရမှာဖြစ်ပါတယ်။အကြမ်းဖက်လို့ရတွေ့အတွက်တာဝန်ရှိတဲ့အထူးသဖြင့်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြင်တပ်မ33နဲ့တပ်မ69ရဲ့တရင်မှုတွေအပါအဝင်မြန်မာစစ်ဘုရုပ်တွေကိုဥပဒေအရအေးအေးရမှာဖြစ်ပါတယ်။သူတို့တွေဟာရခိုင်ပြည်နယ်မှာရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့ကြသူတွေဖြစ်တယ်လို့ကချင်နဲ့မြောက်ပိုင်းရှမ်းပြည်နယ်မှာလည်းဒီလိုမျိုးပြစ်မှုတွေကိုကျူးလွန်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ဒီလိုမျိုးဘေးဒုက္ခတွေကိုဆက်မခံသင့်ကြတော့ပါဘူး။နိုင်ငံတကာလူ့အဖွဲ့အစည်းအနေနဲ့လည်းဒီလိုမျိုးရက်စက်ကြမ်းကြုတ်တဲ့လူရက်တွေနဲ့မတရားမှုတွေကိုဆက်ပြီးတီးမခံသင့်တော့ပါဘူး။ကျမတို့အနေနဲ့ကုလသမဂ္ဂဗဒိနင်းစာတမ်းကြီးကိုမမေ့တင်ကြပါဘူး။ကုလသမဂ္ဂအနေနဲ့ဒါမျိုးထပ်မဖြစ်စေရပါဘူးလို့ကျင်းပများစွာပြောခဲ့ပြီးမဲ့လို့လေသူတို့ဘက်ကတော့ထပ်ပြီးလုပ်ခဲ့တဲ့အကြိမ်ပေါင်းကလည်းများလာပါပြီ
။မ Manika Topiane, Kula Tamaga, Tukuzle, Tina Jamale, Royajari Nene, Thuru Muri, Niep Yayi, Amakanja Pitare, Thuru Yet Chigan, Queen Yirine, Du, Lolo Jojo Nep, Yandi Nita Nine, Bawin Jimu, Nima Suyaga, Pandi Pitare Sure, Kaima Nindare, Lo Yet, Tau Tarigo, Tu Nine, Mammy Duya Deja, Popya Tavare. Autobala Donze Yeniga, Bangladesh Myama, Nanang and the Bordunija Aya, Aku Noin Bala Lema, Bangladesh Ma Shire, Rohingya Doka Derigu, Nyamanang and Bep Yampuyi, Satin Domava, Nyama Suya Bagaro, Rohingya Rinigere Yarima, Jamni Salo de Lungandri, Tutamuri Shini Jang, Jamia Swap Yoga Pibabi, Tabi Melu, Niep Yalame Dri, Dre, Asa Own Dribe, Salo Tare, Surane, Jetanari, Pishima Bina Bulu, Yahiliga, Taubiavare, Rohingya Patipakama, Nangan Aptiquin Yashi Bawi, Lula Swat Dwala Quin, Dinya Yi Jama Yi Net, then we went down Luka Yi to a Queen Landry Yashibu, Lolong Jojo Nitaimu Sare, Dika, Chigan, Jiao Yin Rigu, Patma Uzon Pishin Biyama Titelu, Miss Liga Suare. That's all, Rohingya Doka Derigu, Titi Tata, Akawe Pina Yinet, Truma Shire, Nanganaka Luke Queen Yi, Kanza Pangringu, Laina Yi, Doka Demya Saya, Ubidine, and Yi, Laina Yame, Lolong Jong Jong, Sana Alia, Gondeka, Shishi, Diana Yi, Sare, Chetri, Ya, Akuchema, Doka Deri, Niep, Yambo, Sindim, Pit, Dede, Dread, Turoku, Yambo, Yi, Sisi, Yasimbo, Nimane, Bingla, Dish, Suya, Nia, Longu, Dai Donjao, Yahiliga, Tuya, Jinya, Jemma, Popya, Tavarish.
မိုင်းညနေဖြစ်ပါတယ်ခင်ဗျာပြည်ဝမြန်မာပိုင်းရဲ့ဗိုလ်တူးနေမနေ့ကအစီအစဉ်လေးနေကိုတော်ရရှင်နေနားဆင်နေရတာပဲဖြစ်ပါတယ်မကြခင်မနေ့6နာရီခွဲနောက်ပိုင်းမှာအမေရိကန်အီဒီယန်တုံးအင်္ဂလိပ်သင်ခန်းစာကိုပို့ချဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်ထိုင်းနိုင်ငံမှာအခုတော့စက်တိုက်ဖမ်းဆီးမှုတွေအတွင်းချင်း ရန်ဖြစ်တဲ့အမှုနဲ့ပတ်သက်နေတယ်လို့ထိုင်းအာဏာပိုင်းကပြောပါတယ်။ VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်
။ထိုင်းနိုင်ငံမှာတရားမဝင်နိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးမှုတွေလုပ်ခဲ့ပြီးရာဇဝတ်မှုတွေနဲ့ပတ်သက်သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေရမှာဒီအပိုင်းတွင်ချင်းမိုင်မြို့မှာဖမ်းမိတဲ့ရှမ်းလူငယ်20ကျော်ထဲမှာအုပ်စုဖွဲ့ရန်ဖြစ်တဲ့အမှုတွေနဲ့ပတ်သက်သူတွေအများစုဖြစ်နေတယ်ဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ဒီအတွက်အေးစစေးနေလို့တဲ့ရှမ်းလူမျိုးတွေအတွက်နေရထိုင်ရခက်လာကြောင်းချင်းမိုင်မျိုးကရှမ်းမျိုးသမီးတူကပြောပြပါတယ
်ဟုတ်ရရှိလို့ဖမ်းခံရတယ်အော်20ကျော်အရင်မြန်မာတွေပဲပြောတယ်နော်မြန်မာနေရခက်အဆွတ်ရှမ်းပူစိုးနေလို့ပမာတစ်ချက်ကိုပူစိုးနေရှမ်းပူကြွားနေလေတော့နေရခက်တာပေါ့ဒီအပေါ်ဖက်ကဒီချင်းလိုက်ချင်းမိုင်တွေအားလုံးရှမ်းနေပြီပဲဟော
အခုဖမ်းဆီးခံရတဲ့ရှမ်းလူငယ်တွေထံကနေတန်လက်သီး၄ကွာဒါစတဲ့လက်နက်တွေကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်ချင်းမှန်ချင်းရိုင်းချင်းတောင်းစတဲ့နေရာတွေကနေတွာလာနေတဲ့ကားတွေမှာအစစ်ဆေးတွေပုံများနေပြီးဂိတ်တွေကနေလက်နက်တွေပမပါတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလှုပ်လာတယ်လို့လည်းသူကဆိုပါတယ်
ပါကြောင့်ဖမ်းရတော့မကြည့်ဘူးမနေ့ကလည်းခရီးထွက်တာတောက်လျှောက်ပဲအစ်စ်ဆေးတူတူများတယ်တိလားယောက်ျားလေးဆိုပေါ်တော်စစ်တယ်အဲ့ဒီလည်းစစ်တယ်အော်တဲ့နဲ့ဒီပါဆိုးလို့ရောဆေးဒီပါဆိုးလို့လားလည်းမသိဘူးနေရာတိုင်းစစ်တာတော့တွေ့တယ်နောက်ပြီးကိတ်တွေအရန်ပွားလာတာပါကြောင့်ဆိုတော့မသိဘူးလေ
အခုလိုစီမံချက်နဲ့ဖမ်းခဲ့ရတာဟာညာဘက်မှာအုပ်စုဖွဲ့တောက်စားကြရင်အချင်းချင်းရန်ဖြစ်တာထိုင်းနိုင်ငံသားတွေနဲ့ရန်ဖြစ်တာအပြင်ကဘာလက်ခရီးသွားတွေကိုဝိုင်းရိုက်တာကဘာလက်ခီးသွားအမျိုးသမီးတဦးကိုအာဓမပြုကျင့်မှုတွေလှုပ်လာတာတွေကြောင့်ဖမ်းဆီးမှုတွေကိုပုံမတင်းကျပ်မှုတွေလှုပ်လာတာတွေ့ရတယ်ဆိုပြီးချင်းမိုင်မြို့မှာအလုလုနေတဲ့ရှမ်းလူမျိုးတွေကဆိုပါတယ်ချင်းမိုင်မြို့ဟာမြန်မာနိုင်ငံရှမ်းပြည်နယ်ကနေဝင်ရောက်အခြေချနေထိုင်နေကြတဲ့ရှမ်းတိုင်းရင်းသားတွေတိတ်နေချီရှိနေတာပါမြို့ရင်းကဖျားရီနဲ့ဖုံးတော်ကြီးကျောင်းနေလမ်းနေရဲ့နာမည်တွေမှာလဲရှမ်းဘာသာစကားနဲ့ရေးသားထားတာတွေလည်းတွေ့ရတယ်လို့ရွှေပြောင်းအလုသမားအများစုကလည်းရှမ်းမျိုးနယ်စုတွေဖြစ်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာဒိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေနေခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနိုမီတာ24 kHz 11.33 လိုင်းနိုမီတာ40 kHz 9443လိုင်းနိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190တို့ကပါဆက်ပြီးထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
တဖက်မှာ NLD ကိုယုံကြည်မှုအားနည်းသွားလို့ဟလာဒီရေကောက်ပွဲကိုလည်းစိတ်ဝင်စားမှုရော့ချသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ NLD ကိုပေးခဲ့တဲ့မဲတွေကအဲ့ဒီနေ့မှာရောက်မလာတဲ့ဟာကအဓိကဒီရေကောက်ပွဲရလဒ်တွေဖြစ်ပေါ်စေလို့ကျွန်တော်သုံးသပ်ပါတယ်။ဒါဖြစ်လို့လည်းဆိုတော့
ပြီးခဲ့တဲ့ရက်ပိုင်းကပြီးသွားတဲ့မြန်မာနိုင်ငံဂျားပြတ်ရေကောက်ပွဲအပေါ်မှာသုံးသပ်ဆွေးနွေးထားတဲ့အင်္ဂါည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုမကြခင်နားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဲဒီတော့အပေါ်သတင်းဆောင်ပါတွေကိုမူရင်းအပုံပြက်ဒေါ်လာလတန်းနဲ့အတူတင်ဆက်ထားပါတယ်။ရခိုင်ပြည်ပကဖြည့်ရှင်ရေးနိုင်ငံတကာအကြံပေးအဖွဲ့ဝင်တူဖြစ်ခဲ့မှုတဲ့အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson က Time Magazine ကြီးမှာ Accountability Alone Will Not Solve Myanmar Rohingya Crisis ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုပြောပြခြင်းပါတယ်။ရခိုင်အရေးမှာကျူးလွန်တဲ့တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူလိုက်ရုံနဲ့ရိုဟင်ဂျာအကြက်တဲကြီးပြည်လေသွားမှာမဟုတ်ဘူးလို့ဆောင်းပါးရှင် Richardson ကဆိုပါတယ်။ရခိုင်ပြည်သားမှာဖြစ်ခဲ့တဲ့ရက်ဆက်မှုတွေကိုပြောလာခဲ့ကြတာအကျော်ကြာလာပြီးဖြစ်တယ်လို့အခုဆိုရင်သူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကတဖြည်းဖြည်းပိုမိုပေါ်လွင်လာနေပြီဖြစ်ပါတယ်တဲ့။မြန်မာနိုင်ငံမှာတန်ခတ်မခံရဘဲဆယ်စုနှစ်နဲ့ကြာပြီးအပြစ်ကနေလွတ်မြောက်နေတဲ့တာဝန်ရှိသူတွေကိုအရေးယူရမယ့်ကိစ္စဟာတိတ်ကိုအရေးကြီးလာတယ်လို့သူကဆိုပါတယ်။ဒီနေရာမှာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်လာတဲ့အစိုးရအခမ်းအနားအတိုင်းပဲမြန်မာစစ်တပ်ရဲ့ထိပ်ပိုင်းကောင်းဆောင်တွေကိုလူမျိုးတုံးတပ်ဖြတ်မှုစစ်အာဏာကျူးလွန်မှုလူသားဓုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးသင့်တယ်ဆိုတဲ့အကြံပြုချက်ကိုဆောင်းပါးရှင်ကထောက်ခံထားပါတယ်။ဒါပေမဲ့အဲ့ဒီလိုပြစ်မှုကျူးလွန်တဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကိုပဲအာရုံစိုက်နေမယ်ဆိုရင်ရိုဟင်ဂျာဒုက္ခသည်တွေလက်ရှိရင်ဆိုင်ခံစားနေရတဲ့ဒုက္ခနဲ့လိုအပ်ချက်တွေဖြည့်ဆည်းပေးရေးကိစ္စမှာလစ်ဟာသွားနိုင်တယ်လို့သူကထောက်ပြပါတယ်။ရိုဟင်ဂျာတွေရတဲ့နဲ့အခြေခံအခွင့်အရေးနေနဲ့ပတ်သက်လို့မြန်မာနိုင်ငံကလေးစားလိုက်နိုင်ရမယ့်အချက်တွေကိုနိုင်ငံတကာအတိုင်းအဝန်ကမဖြစ်မနေအာရုံစိုက်ဖို့လိုတယ်လို့လည်းဆောင်းမရှင်ကဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့သက်ဆိုင်သူတွေကိုပြစ်မှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေလုပ်ထားတယ်ဆိုပေမဲ့မြန်မာအစိုးရပေါ်ပို့ပြီးဩဇာတရားနိုင်မဲ့နီလန်းတွေကိုလုဆောင်တင်တယ်လို့ဘေရစ်ချန်ဆန်ကအကြံပြုထားပါတယ်။အဲ့ဒီမှာကိုဗီအာနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေတာနဲ့ပတ်သက်လို့ဘယ်လောက်ထိတိုးတက်ပြည့်မီနေပြီလဲဆိုတာသေချာစမ်းစစ်ဖို့ပါဝင်တယ်လို့မြန်မာအစိုးရနဲ့ MOU စာကြွန်ထိုးထားတဲ့ UNDP, UNHCR တို့ရဲ့လုပ်ပိုင်ခွင့်တွေကိုတိုးချဲ့ပြီးလုပ်ခွင့်ရရေးဟာအရေးပါတယ်လို့သူကထောက်ပြထားပါတယ်။အပြည့်စုံကိုတော့ time.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆက်လက်ပြီး The Verge Online တင်ဆက်မှာFacebook ကမြန်မာနိုင်ငံနဲ့ပတ်သက်လို့ပို့ဆမှုရှိခဲ့ကြောင်းဝန်ခံခဲ့ပေမဲ့ဖြစ်သမျှအပြစ်အလုံးအတွက်တော့တာဝန်ယူဖို့ညှင်းဆိုတယ်ဆိုတဲ့ကောင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်ကျင်ပြလိုပါတယ်မြန်မာနိုင်ငံမှာမကြသေးမီကဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ဖြတ်တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့ Facebook ရဲ့အခန်းကဏ္ဍကိုတီးကြားလေးလာအကဲဖြတ်တဲ့ခြုံငုံတုံးတပ်ချက်တွေကို Facebook ကထုတ်ပြန်ခဲ့ပါတယ်အတူတူအပြင်တော့စိတ်ဝင်ကွဲပြားမှုနဲ့အကြမ်းဖက်မှုကိုလုံဆော်ရမှာအသုံးပြုခံခဲ့ရတာကို Facebook ကလုံလောက်စွာဟန်တာအရေးယူနိုင်ခဲ့ခြင်းမရှိဘူးဆိုတာကိုဝန်ခံထားပါတယ်။ဒါအပြင်ဒီလိုမျိုးထပ်မဖြစ်ရလေအောင်လိုအပ်တဲ့အပြောင်းလဲတွေကိုပြုလုပ်ရမှာ Facebook အနေနဲ့တိုးတက်မှုတွေရရှိနေတယ်လို့လည်းအစိုးရခန်းစားမှဖော်ပြထားပြီးခုလိုကြောင်းဝင်ဆောင်ရွက်ရမှာဘယ်လောက်ထင်သာမြင်သာရှိတယ်ဆိုတာကိုပြောခဲ့ပေးမယ့်လှုပ်ရှားသူတွေအဓိကတောင်းဆိုချက်တစ်ချက်ဖြစ်တဲ့ Dilomio Piane Sisi Tonta Mubi Julu Pina me Lala ne Padeludo Facebook Kaimare Grigri Mbigera Driabari. Mimana Bribekago Facebook Kangre Mune Padelu. Lo Sha Dudwi Sa Kura Damga Song Duranga Pidin We Pan Gejara Pibari. Seeing Kanzago San Francisco Chisai Siwa Lungama Lumuwe Dawen Kamu Amiga Tija Lulade Ngio Puega Pluzu Geta Pitamu Tija Lulade Lu Sunangime Sisi Sisi Muha Gabad Fanlong Dindane Mahoda Duyavari Facebook Rene Sangji Tencho Murine Badelu Tinda Minda Shishi Tobian Bime Lu Subime Nagama Dilumu Seeing Kanzari Boman Tobiburo Facebook Grim Begebabu Facebook Rene Gabadwan Sanong Vitashi B Dandu Tencho Sangji Mune Badelu Nangan Jizzi like Gwebia Chana Murri Shini de Dwejang Dunine Sanong Vitashi Buga Kekere Jang Uma Yamadong Facebook Ma Dunide Unicode Mima Fongu Matombe Zoji Fongu Ba Tone Dwejang Dami Tare Yeda Jedrigu Tinaibu Bu Kekere Jangni Unicode Gube San Api Facebook Ga Talu B Zoji Fongu Topika Facebook Go Sa Tong Dure Dweta Jaya phone Rebo option Nine Tashi Lelu Facebook as Suvari Dabin Facebook Gam Yama Kisa Yad Vigo Lila Kepcha Samjibu Yama Nueva Kose Kuba Puegule Kantabi Mondia Boazime Yeda Mu Chowdong Lilong Kandugule Pesha Yun Tangelu Suvari Nanga Nanga Tija Pietanadwe Shijabi Facebook Nine Jadi Migam Yama Nanga Ma Chipwagere Jumpemubo Chikambi Nalebu, Juza Girelu, seeing Kanzaga Suvare. Yamanangaman, Townesema, Yuka Bwedri Jimbabu, Shire Dwele, Chenga, Tijan Chikere, Yamanangane, Facebook don't do Yamananganda, Dan Naserugu, Facebook Ninegaro, a chain base Sounding Hangu, Yiji Lelu, Sangbama, Daitun Tabarishim.
ဒီမေကန်တန်ရဲ့အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ်ဒီကိမ်းတင်ပြမယ့်အီဒီယမ်အသုံးကတော့
whistle whistle ga jamaru myama kho whistle b l o w e r blower ga b l o w blow so de kriya phit de mhot de so de adibe yat de saka ga la pi lo b l o w e r blower ga lo mhot tu bo shin subscribe khlun ye dai yai adibe ga lo whistle di mhot tu bo discussing de la ra ga lo ချင်းက English ရဲ့တွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်တာကိုတွေ့ရင်အနည်းဒီဘက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေဂိုအသိပေးနိုင်အောင်ဝီစီတာမဟုတ်ပြီးသတိပေးရကဒီအသုံးဆင်းတက်လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့တဝိုက်ဒီဘက်ကတော့ဒီနေရာမှာလူတူအဖွဲ့စည်းတရားလုပ်ငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုး အဂရီလိုက်စားတာမျိုးပြည်သူဘာသာဝင်အလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးဂျမိုင်းလုံခြုံရေးစသဖြင့်ဆိုင်ရာစီးမင်းတွေချိုးဖောက်တာမျိုးစသဖြင့်မလုပ်သင့်မလုပ်ထိုင်မလုပ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တည်သည့်အကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ
ပြောကြည့်ပေးမယ်လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှာအရေးယူခံရမှာမို့အမှန်ကိုသိရတဲ့မြို့သိထားတာတွေလည်းရှိနိုင်ပါတယ်ဒါကြောင့်ဖီဆိုဘလိုဝါဖြစ်နိုင်ဖို့ကတိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုသလိုတခါတရံလေလောက်ကျန်တိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့ဒီပေးချင်ပါတယ်အမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီဖီဆိုဘလိုဝါဟာလက်တုံပ လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
Siadma yuma matoriyo ri lou ni de chang tissan ya go ati be tain cha ke da tu ba be lu chon ga chino go pyo pya ke de ati sain chang mini nai lu tu ai di lu lou lai da be lu yu sa ya ba de lu adibe ya ba de upma go naw ta khaw na sin chi chan ya aw.
John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
Tikuku tiya mwina senior chopauk da alwe tung sa lout da myo lout ni da go ko ati sait chang tet san ya go ati pe a chang ja de so yin ai di lu go belu pyo mle
whistleblower
lo pyo lu ya ba de era ga do dikri mne tin pya ke de itim a thong me phit par de.
American Indian တို့ English သင်ခန်းစာကိုဒေါ်လလတန်းကပို့ချခဲ့တာဖြစ်ပါတယ်ခင်ဗျာဒီလို English သင်ခန်းစာကို VOA ရဲ့မနက်ခင်းတိုင်းမှာနှားဆင်နိုင်ပါတယ်အခုတော့အင်္ဂါညကဆွေးနွေးကြတဲ့ VOA ရဲ့ဒိုင်းအိုင်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပါမယ်ကိုသားညွန့်ဦးကအစီအစဉ်တင်ဆက်တာပါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညနေပိုင်းဒိုင်းအိုင်လီလိုင်းအစီအစဉ်ကနေပြီးကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့သတင်းပတ်ဒီစနေနေ့ကပြီးသွားတဲ့ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့သုံးသပ်ဖို့ပါပြီးခဲ့တဲ့နိုဝင်ဘာလဒီ3ရက်ဂျားဖြတ်ရွေးကောက်ပွဲမဲဆန္ဒနယ်73ခုရှင်ပြိုင်တဲ့နေရာမှာအာဏာရအန်အန်ဒီပါတီက9နေရာအနိုင်ရပြီးတော့တိုက်ခန်းကြက်ခန့်ရေးပါတီက3နေရာအနိုင်ရပါတယ်ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့ကြိုတင်ခန့်မှန်းချက်တွေအတိုင်းနေရာတော်များများကဖြေထွက်ခဲ့ပေမဲ့လို့ဒီရလရဆိုရင်တော့လာမယ့်2010ရွေးကောက်ပွဲဟာဆိုလို့ရှိရင်အာဏာရအန်အန်ဒီပါတီအတွက်ခက်တွေ့မဲ့အနေအထားဖြစ်တယ်ဆိုပြီးတော့သုံးသပ်မှုတွေကလည်းရှိနေတာပါကြောင့်မလို့ဒီတဲ့ဂျားဖြတ်ရွေးကောက်ပွဲရတဲ့သုံးသပ်ချက်နဲ့ပတ်သက်လို့ကျွန်တော်ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးမျိုးရန်အောင်တိမ့်ပါဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုသုတေသနဌာနပါကိုမျိုးရန်အောင်တိမ့်ဒီလိုင်းပေါ်မှာရှိပါတယ်နောက်တူကတော့နိုင်ငံရေးသုံးသပ်သူလည်းဖြစ်ပါတယ်နိုင်ငံရေးဆောင်မတွေလည်းရေးနေတယ်ကိုတီဟာသွေးပါသူတို့2ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးတော့ကိုတီဟာသွေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာခုနကပြောလို့ energy တက်တော့နောက်2020ဆင်ခေါ်ချက်ဖြစ်လာနိုင်တယ်ဆိုတော့သုံးသပ်မှုတွေရှိလို့ပဲတချို့ကလည်းဒါကငကူလေးကခံမှန်းပြီးသားပါတယ်ဒီဂျာဖြတ်က energy 10လောက်တော့မရနိုင်ဘူးဆိုတော့ဒီဂျာလိုက်တဲ့ပတ်သက်လို့ကိုတီဟာရဲ့အမြင်သိကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဟိုပါတယ်အားလုံးလည်းတည်တာပြီးတာကိစ္စဆိုတော့တူတူတည်းပဲကျွန်တော်ရဲ့လေးလာအတွေ့အကြုံကိုပြောပါမယ်ဟုတ်ကဲ့ဆုံးနေရာရှုံးသွားတာပေါ့နော်ဆုံးနေရာရှုံးသွားတဲ့ပြင်မှာဒီလေးနေရာကနိုင်ထားပြီးသားနေရာကိုပြန်ရှုံးသွားတာပါအဲ့တော့ဒီဆုံးနေရာတွေကလေးနေရာနိုင်ထားပြီးသားပြန်ရှုံးသွားတဲ့နေရာတွေကိုသုံးသပ်ကြည့်တဲ့အခါကျတော့ဆက်ကြတော့တမောင်းတို့ပြည့်စစ်ချက်ကဒီရေကောက်ပွဲရလဒ်ကိုဖြစ်ပေါ်စေတဲ့အဓိကအချက်တစ်ခုနဲ့ပြောလို့ရတာကမဲလာပြီးတဲ့သူမဲသွားတယ်ဆိုတဲ့အချက်ရယ်အဲ့ဒီမဲလာပေးသွားတဲ့သူမဲပေးတဲ့သူမဲသွားတယ်ဆိုတော့ဒီတော့ဒီ2015တော့ energy ကိုထောက်ခံတဲ့သူတွေဒါပေးတာမဲသွားလို့ဒီရလက်ထွက်တယ်လို့အကြမ်းများပြီးပြောလို့ရပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်ဒီမဲရလက်တွေကိုလေ့လာကြည့်တဲ့အခါမှာစက်ခံရေးကရတဲ့နေရာတွေတော်တော်များများကမဲနေရာသူဘူလာတော့ရထားတဲ့မဲတွေသိမ့်မကွာဘူးဆိုတာပြရပါတယ်။ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်စက်ခံရေးကသူရထားတဲ့အရင်ထဲရှိတဲ့အမာခံမဲတွေကိုတပီထိန်းထားနိုင်လို့ဒီရလက်ကိုဒီရအောင်ယူသွားနိုင်တယ်လို့ပြောလို့ရပါတယ်။အဲ့ဒီရတော့ဒီရထားတဲ့2015မှာရခဲ့တဲ့ရလက်ပြီးအားလုံးကိုအပြန်မမီတော့ဘူးဆိုတာကိုကျွန်တော်ဒီအဲ့ဒီ6နေရာလုံးမှာကျွန်တော်တွေ့ရပါတယ်။အချင်းချက်တစ်ချက်လေးနဲ့ကျွန်တော်ပြောချင်တဲ့တစ်ခုရှိပါတယ်။အဲ့ဒါပါလို့ကျွန်တော်တပူးရွေးကောက်ပွဲပါ။ဒါပြီးပေးတဲ့မဲဆန္ဒအရေးအတွက်က2015နဲ့ပိတ်ပြီးမကွာဘူး။အဲ့တော့90ရာခိုင်နှုန်းကျော်လောက်လာပေးခဲ့တယ်လို့ကျွန်တော်တို့တွေ့ရှိရပါတယ်။အဲ့ဒီမှာမှအဓိကဘာထပ်ပြီးတွေ့ရှိရလဲဆိုတော့စက္ကန့်ရေးပါတီကမဲ6000လောက်နဲ့အနိုင်ရရှိသွားပြီးတော့ NLD ကတော့မဲ6000ကျော်လောက်ပဲရတယ်။ဆိုတော့2015ရာလက်ကိုပြန်ကြည့်တဲ့အခါကျတော့ NLD က6000လောက်နဲ့နိုင်ထားပြီးတော့ကျွန်တော်တို့ဒီစက္ကန့်ရေးပါတီက6000လောက်နဲ့ရှုံးသွားတယ်ဆိုတော့ဒီရာလက်ကိုကြည့်မယ်ဆိုလို့ရှိရင်တပူးကတော့ဟလာစက္ကန့်ရေးကမဲ6000လောက်ဒီဘက်ကိုပြောင်းပြီးရလာပြီးတော့ကျွန်တော် NLD ကတော့ပြန်နေရထားတဲ့မဲ6000လောက်ညော့သွားတယ်လို့ကျွန်တော်သုံးသပ်လို့ရတယ်။တပူးရွေးကောက်ပွဲကတော့ရွေးကောက်ပွဲဒီ73ခုလုံးမှာအရင်ထူကြတယ်energy အနေနဲ့ဒီရလက်ပေါ်မှာတော်တော်လေးကိုလေ့လာဆင်ခြင်ပြီးတော့အဖြေရှားပြီးတော့ကျွန်တော်တို့ဒီ2020ကိုရေခိုင်လို့လုပ်ရဲဆိုတဲ့ချက်ကိုတွေ့ရပါတယ်ဗျ
။ဒါက energy အတွက်ချက်ပြီးခေါင်းဆောင်ဆိုပြီးတော့သုံးသပ်ကြပါတယ်။နောက်ချက်ကျွန်တော်မေးချင်တာစန့်ခိုင်ရေးပါတီဘက်ကပေါ့။စန့်ခိုင်ရေးပါတီကပြောမယ်ဆိုရင်ပြီးခဲ့တဲ့ရွေးကောက်ပွဲမှာလည်းဒုတိယနေရာတော့သူတို့လိုက်ပါတယ်။ဒါပေမဲ့အခုဒီရွေးကောက်ပွဲအရဆိုရင်သူတို့ရဲ့ထောက်ခံမှုပိုလာတယ်လို့ပြောလို့ရလားအရင်အတိုင်းပဲလို့ပြောလို့ရလားဘယ်လိုမြင်ပါလဲခင်ဗျာတက်ခိုင်ရင်းနဲ့ပတ်သက်လို့လူတွေရဲ့ထောက်ခံမှု
အဲ့တမူးကလည်းတက်တဲ့နေရာတွေလေ့လာကြည့်ခါမှာတက်ခိုင်ရင်းအတွက်ဘူလရရှိထားတဲ့မဲ
သူကသူခိန်းနားနေတာတွေ့ရတယ်သူစိုးတတ်ပြီးတော့လူရဲ့ယုံကြည်တာကမဟုတ်ပဲနဲ့တစ်ဖက်မှာ NLD ကိုယုံကြည်မှုဟလာအားနေသွားလို့ဟလာဒီရေကောက်ပွဲကိုလည်းကျွန်တော်စိတ်ဝင်စားမှုရော့ကျသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ NLD ကိုပေးခဲ့တဲ့မဲတွေကအဲ့ဒီနေမှာရောက်မလာတဲ့ဟာကအဓိကဒီရေကောက်ပွဲရလဒ်ကိုဖြစ်ပေါ်စေတယ်လို့ကျွန်တော်သုံးသပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2015တုန်းကရခိုင်ပြည်ကရခဲ့မဲရေအတွက်နဲ့ချိန်ဆကြည့်တာဖြစ်ပါတယ်အဲတပူကလွယ်လို့ပေါ့နော
်တရားဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လာတော့မဟုတ်ပါဘူးလူမှုကိန်းရေးပေါ်မှာချိုးပြတ်နေဆိုရင်တက်မဲယုံနေမှာပြောမယ်ဆိုရင်တက်မဲယုံအားလုံးဒီဘက်ကတက်ခိုင်ရေးဖွဲ့ကိုထောက်ခံထားတယ် NLD ကိုလုံးဝမထောက်ခံချိုးယုံနေဆိုရင်တုံ့ညဆိုပြီးတော့ဖော်ပြထားတာတွေ့တော့စစ်တပ်ရဲ့ရည်ရည်ချက်နဲ့ပတ်သက်လို့ပေါ့ဒီရွေးကောက်ပွဲမှာထင်သာတွေ့ရတယ်လို့ပြောနိုင်လားခင်ဗျာ
ဒီတက်ပြီးရဲ့ဒီကျွန်တော်တို့ဒီမဲပေးတဲ့အနေထားတော့လုံးဝပဲတက်ခိုင်ရေးပေါ်မှာပဲရည်ရည်ချက်ပေးတာတွေ့ရပါတယ် NLD ကိုပေးတဲ့မဲပေးတဲ့ဟာလည်းဒုံးစားတော့တွေ့ရပါတယ်ဆိုတော့လည်းပဲအများစုကတော့တက်ခိုင်ရေးကိုမဲပေးတာတွေ့ရပါတယ်ဆိုတော့ဟိုတက်ရဲ့ရည်ရည်ချက်ကညီတော်ဖုန်းနဲ့ပတ်သက်လာရင်မပြောင်းလဲသေးဘူးဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်တက်ခိုင်ရေးဆက်လက်ပြီးတော့ကျွန်တော်တို့ဒီတော့အပိမဲ့ထောက်ခံရမယ်ဆိုတဲ့ရည်ရည်ချက်လို့ရှိပါတယ်ဒီရည်ရည်ချက်မျိုးကလည်းဟိုကျွန်တော်တို့ဒီအမေးပေးပြီးတော့ပေါ့နော်ဒီ policy တော်မျိုးပေါ့နော်ဟိုချမှတ်ထားတဲ့တဘောလားသူ့ဥကြီးစီရဲ့အယူအဆပဲလားဆိုတော့ပြည်ပြည်ကြကြတော့မပြောနိုင်ဘူးကျွန်တော်တို့မှတာဝန်ကြီးကြဝေဖန်မှုတော့ကျွန်တော်တို့မှအထောက်အထားမရှိဘူးတိုးတော်လည်းပဲပြည်ပြည်ကြကတော့ကျွန်တော်တို့ဒီတက်ရဲ့ရည်ရည်ချက်က2015လောက်ကရည်ရည်ချက်နဲ့မပြောင်းလဲသေးဘူးဆိုတော့သိရပါတယ်ဗျာဟုတ်ကဲ့
ကိုမျိုးရန်အောင်တင်းကိုဖိတ်ခေါ်ချင်ပါလေကိုမျိုးရန်အောင်တင်းကအမျိုးသားတမှုစီဖွဲ့ချုပ်ရဲ့ဘူသူဇနာဌာနဆိုတော့ကျွန်တော်တခုပြီးချက်တာကဒီမဲရောင်းလနဲ့ပတ်သက်ပြီးတော့ NLD ကခေါင်းဆောင်ပိုင်းကြီးချို့ရဲ့တုံ့ပြန်ချက်တွေမှာညူးညူးကွဲလာပြီးတော့ရှိပါတယ်ဥပမာဆိုလို့ရှိရင်ဥမျိုးညွန်းရဲ့တုံ့ပြန်ချက်တွေကျွန်တော်တို့ကြည့်ရတော့ဆိုရှင်သူကတော့အားမရတဲ့အတန်ပေါ့နော်ဒါပေမဲ့ဥညာဝင်းဒီဥညာဝင်းကျွန်တော်တို့တုံ့ပြန်ထားတဲ့ဒီအင်တာဗျူးမှာဆိုလို့ရှိရင်တော့ဒါကကြိုတင်ခံမှန်းပြီးတဲ့အချိန်ပဲဖြစ်တာပါလို့ပြောပါတယ်ခင်ဗျာအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီး NLD ကဘယ်လိုများယူကပွဲရလနဲ့ပတ်သက်လို့တုံ့သက်မှုတွေရှိပါလဲခင်ဗျာ
ဒီဆရာဥမျိုးညွန်းကိုအငယ်ဥညာဝင်းတို့ဆိုတော့ဘုံပုံစံနဲ့ comment ကြပါတယ်ဘာတောင်းလဲဆိုတော့ကျွန်တော်တို့ကဒီပေးထားတဲ့စင်ကစားထဲမှာကျွန်တော်လူတွေမဲထွက်မပေးလို့ရှိရင်တော့ဒီနေရာကြီးရှုံးမယ်လို့ကြိုသမဒီသားပါဒါပေမဲ့ကျွန်တော်တို့လူတွေစူးစမ်းလို့ရှိရင်တော့ဒီမဲထွက်လာပြီးတဲ့အလုံးတက်လာမှာပေါ့ဗျာနော်အဲ့တော့စူးစမ်းရဲဆိုရင်ခမာလေးပဲပုံစံမျိုးစုံရှိပါလေအဲ့တော့ဆရာမျိုးညွန်းတို့ကကြတော့ဒီမာပြင်းနဲ့တွားခဲ့တယ်ဆိုတော့ဆရာဦးမျိုးညွန်းတို့ဆီကတော့အဲကျွန်တော်မချင်းမြဲအတန်တွေထွက်လာမှာပေါ့ဒီရုပ်ပေါ်မှာကျွန်တော်တို့ကသင်ငန်းကယူမှာကပြည်ထောင်စုပါတီနဲ့တက်မတော်ပေါ့နော်ပြည်ထောင်စုပါတီနဲ့တက်မတော်ကသူတို့ရဲ့မဲဆန္ဒရှင်တွေကိုနော်ကပူတီရပြကောင်းလို့ပဲသင်္ကြန်နဲ့သူတို့တတိယထိုင်နေတယ်။ဒီမရောချောင်းခါနေပေါ့။ဒါမှလည်းကျွန်တော်တို့ပါတီနေနေကမမအိုးစောတော်ဆရာမှာကကျွန်တော်တို့အောက်ချီပါတီဝင်နေစိတ်တဲ့အဓိကသူတို့လှုပ်ရှားနိုင်မှုလိမ့်ပါပါလေဆိုတဲ့အချက်ကိုတော့ကျွန်တော်အသိမပြုမှာဖြစ်ပါတယ
်။ကိုယ်ထောက်ခံတဲ့မဲပေးသူတွေထွက်လာတာနည်းတယ်ဆိုတာကမဲဆွဲစည်းရုံးမှုအားနည်းလို့လားဒါမှမဟုတ်ရှင်ကိုကိုတဲကလူလူကဟိုမချေနှမ်းမှုတွေနဲ့ထောက်ခံမှုကြလာလို့လားဘယ်လိုသုံးသပ်မိပါလဲ။
โอ้นานเลยป่ะ2015กูปิดูลุทุกข์ยวยกปวยหลุเมียนน่ะไม่รู้เปียดากูเดโมคราซีเยลุชามุตะคูหลุเมียนน่ะไอ้ตัวเอเนอร์ดีพาร์ตี้โกเนี่ยนางเอพาร์ตี้ตะคูแต่ซะโลชิงเดโมคราซีลุชามุมาอุส่องเผ่ซีเนี่ยพี่รอกาดองซันสุจีโกเลยเป็นเดโมคราซีอุส่องดีได้ก้องส่องป่ะเปียอะพิ่เนี่ยพาร์ตี้พิ่เมียนลุชามุตะคูเนี่ยวนปาเก้จ๋าล่ะเปียไอ้ตัวเราแม้ไปมาดิอานาชินอะซูวะอะนี่ချုံငင်းနေဒါကြောင့်ဝင်ပါမယ်ဆိုတဲ့အသိနဲ့တနင်္ဂနွေလောက်ကိုစိတ်ကိုစားပြီးတော့လှုပ်ရှားခဲ့ကြတာပေါ့ဗျာအခုဒီဓာတ်ရဲကုတ်ပွဲတွေမှာကကြတော့ငါတို့ကအစိုးရရွေးတည်ပြီးပါပြီနော်တာဝန်ကြည့်ပြီးဆိုတဲ့သဘောထားမျိုးကြည့်သူလူလူများစုမရှိနေဝင်ရတယ်ဗျာနောက်တစ်ခုကလည်းပဲဒီဓာတ်ရဲကုတ်ပွဲတွေကအပြောင်းလဲအကြီးမားပေါ်ဆောင်းအောင်မပေါ်ဆောင်နေတဲ့အတွက်ကြောင့်ဒီပါတီဒီမကူက mobilization ကိုလှုပ်ရှားမှုနည်းနေတယ်ဗျာကျွန်တော်တို့အစိုးရအဖွဲ့ကိုစိတ်တက်တဲ့လူတွေရှိကောင်းရှိနေတယ်ဒါပြီးအကျဉ်းများလို့များအောင်လို့ဆိုမြန်မာတွေအထူးသဖြင့်တော့ဒါမို့ကျွန်တော်ဖြူးဆဲမယ့်အချက်ကပညာတက်တော့ဆော့ဖက်ပြန်ငွေစင်ဝင်စားတဲ့လူပုဂ္ဂိုလ်များပေါ့ဗျာအထူးသဖြင့်အမြင်နဲ့နိုင်ငံကြောင့်ရှိနေပြောနေလူမှုကွေးမှာပြောနေဆိုနေကြတဲ့လူတွေရဲ့ကျွန်တော်တို့အနေဒီပေါ့အမြင်ပေါ့ကတော့သိမကောင်းပါဘူးဗျာအဲ့ပုဂ္ဂိုလ်များကလည်းအမြင်နဲ့ပြောနေဆိုနေတဲ့အတွက်ကြောင့်လူတို့အပေါ်မှာလုံးဝနိုင်စွမ်းနဲ့ရှိတယ်ဒါကတော့ကျွန်တော်တို့ဖြူးဆဲမယ့်အချက်ကိုကျွန်တော်မြန်မာတွေနောက်တစ်ခုကဝန်ထမ်းတွေထောက်ခံမှုပြေးတာကြောက်ရလို့မြင်ပါရဗျာ
သရရှင်တွေဖိတ်ခေါ်ကြပါလေသရရှင်တွေကကိုခမောင်လွင်တူတုတ်ဆွနေမြများလို့ရပါလေခင်ဗျာ
ဒါကြည့်ဒီကောင်းနေတယ်အချက်တည်းတည်းရှိရယ်ပြန်ပါချက်ကတော့အဲဒီအစိုးရအမြင်တခဲကာလာအတွင်းပါလဲအချင်းဒီဒီယာကြီးသူစိတ်အရုံတော့အောင်ခန္ဓာကြီးတို့ကြောင့်သူတို့ထောက်ကကြာခင်းတာအတူဖြစ်ပါလေနမနည်းအချက်ကတော့တော့အဲ့ဒီပဲအဲ့ဒီပါလီအတွင်းမှာဒီလိုကြီးဒီလိုကြီးအားလုံးအားလုံးချင်းတွေဒီလိုကြီးအားလုံးနဲ့ချင်းရဲ့
ကျွန်တော်ကဒီစာအုပ်လေးကြောက်တဲ့စာအုပ်လေးကြတဲ့လာကြီးဒီလူကြီးအားနဲ့လာကြီးလို့ကြောက်ကြည့်တယ်တန်းသားကြီးဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါကျွန်တော်နောက်တူတစ်ခါလေးဖိတ်ခေါ်ကြပါလေကိုလှမောင်လေးလိုင်းပေါ်မှာရှိပါလေကိုလှမောင်တို့တို့စီမီမြန်လို့ရပါလေအခုယူကောက်ပွဲကိုလည်းဟိုပြည်သူများမဲလာမပေးကြဘူးဗျာအဲမဲပေးစေချင်ပါတယ်2013မှာလည်းအန်အန်ဒီကို9စီချင်ပါတယ်အဲ့တော့9ဆိုတာကလည်း ပဲနိုင်မယ်လို့မြင်နေပါတယ်နိုင်မယ်ဆိုတာကိုအစိုးရဖွဲ့ထံမှာပြောတာပါအဓိကပြောချင်တာကတော့မဲမလာမပေးတဲ့သူတွေကိုအခု NLD ရဲ့ပြည်ညာချက်ပေါ့ဗျာပြည်ညာချက်အမှတ်17/2018မှာ၄ရက်နေ့ကထုတ်တာနော်အဲ့ဒီမှာဆန္ဒမဲလာရောက်ပေးခဲ့ကြသူများအားလုံးကိုလည်းလေးစားစွာအတိမတ်ပြုပါကြောင်းဂုဏ်ပြုမှတ်တမ်းတင်ပါအပ်ပါသည်အဲ့တော့မဲမပေးတဲ့သူတွေကိုမဲပေးအောင်လောက်ရမှာလားအဲ့လိုမျိုးထိလုံးနေလောက်ရမှာလားဆိုတော့ကျွန်တော်ကဘိုးလုံးမဆောင်ဖွဲ့ကိုပြန်မေးချင်ပါတယ်အန်တီကိုလည်းအဲ့ဒါပြန်ဖတ်ကြည့်ပါဦးလို့ဦးအောင်ရွှေလက်ထက်မှာဒါမျိုးတစ်ခါမှမရေးဘူးပါဘူး
ဟုတ်ကဲ့ခင်ဗျာကိုလှမောင်ကျေးဇူးပါကျွန်တော်ကိုတီးလက်မှုပါဒီခါလေးဖိတ်ခေါ်ကြပါမယ်ကိုတီးလက်မှုဆွေးနွေးလို့ရပါတယ
်ကျွန်တော်အနေနဲ့ကတော့နော်ဒီလက်ရှိအစိုးရအဖွဲ့အစည်းအားနော်2015ရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းနော်ဘဲဟိုးနော်ရအောင်ဆွဲဆောင်တော့မီဒီယာတွေပြောပြခဲ့တာရှိပါတယ်ခင်ဗျာနောက်ပြီးတော့နော်လက်ရှိအစိုးရရဲ့လုပ်ငန်းစဉ်အားလုံးဟာလက်ရှိအစိုးရတက်လာပြီးကတည်းကစစ်တပ်ဟာနော်သူ့ရဲ့အဲ့ဒီအစိုးရကိုနော်မဲချအောင်နော်ပြည်သူတွေသူ့ရဲ့စိတ်ဓာတ်တွေကနော်လက်ရှိအစိုးရပေါ်မှာနော်ညွန်ညွန်မှုဖြစ်အောင်စစ်တပ်အဖွဲ့အစည်းကလှုပ်ဆောင်နေတာကတော့ကျွန်တော်တို့မြင်ရပါတယ်ခင်ဗျဘာဖြစ်လဲဆိုရင်နော်2015ရွေးကောက်ပွဲမှာအနိုင်ရပြီးတော့စစ်တပ်ကတိုင်းရင်းသားတွေလိုက်တော့တိုက်ခိုက်တယ်နော်နောက်တော့ပြဿနာအမျိုးမျိုးကိုသူတို့ဖန်ပြီးပေးခဲ့တယ်အဲ့ဒီမှာနော်ဒေါန်စားစစ်ကြီးကနိုင်ငံတကာရဲ့ပုံရိပ်ကိုကြားဆင်အောင်လုပ်ခဲ့တာပြီစစ်တပ်ပါပဲအဲအကြောင်းမို့2020ရွေးကောက်ပွဲမှာနော်ဒေါန်စားစစ်ကြီးနဲ့တော်တော်လေးအကျိတ်နဲ့ရင်ဆိုင်ရမယ်လို့ကျွန်တော်မြင်တယ
်ပြည်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြပါလေကိုမြဲဦးရန်အောင်တင်ကိုပြန်ဖိတ်ခေါ်ကြပါလေကိုမြဲဦးရန်အောင်တင်ခုနကဆွေးနွေးသွားတဲ့အထက်မှာကိုခမောင်လွင်ကိုလှမောင်ဆွေးသွားတဲ့အထက်မှာဒီအမျိုးသားခုကြီးဖွဲ့ချုပ်ကိုနည်းနည်းလေးဝေဖန်ထားတာလေးပါပါတယ်ပါတီတွင်းအားနည်းချက်ဖြစ်တဲ့လူလူအဆောင်တွေပူကြီးလာတဲ့ဒီချက်တီကြောင့်ဖြစ်တယ်ဆိုတဲ့ချက်လေးထောက်ပြပါရယ်ကိုမျိုးရံအောင်တိန်ဘလူးများတုံများဆွေးနွေးလို့ပါလေ
ဟုတ်ကဲ့ကျွန်တော်တို့အနိုင်ရပြီးတဲ့အချိန်မှာပါတီကိုအောင်ဆိုင်မှုနည်းလာရင်ဆိုတော့ကျွန်တော်တို့ဝန်ဆန်းပါပါဒါမှလည်းအခုနောက်ဆုံးဆရာဆွေးနွေးရတဲ့ဒီတခြားသောပုဂ္ဂိုလ်များကကျွန်တော်ပါတီဘိုးချာပြောင်းလုပ်လာတယ်ဆိုတော့အမှန်ပါပဲနောက်ခုစလုံးကိုကျွန်တော်ပြင်ဆင်ရမှာပါကျွန်တော်ပါတီတွေသူ့ရဲ့ကြီးကြီးပေါ့နော်ကြီးကြီးကိုပြန်လည်ပြီးတော့စုစည်းတော့ပြန်တော့ဒီလိုလက်ဖြစ်အောင်ပြန်လည်တောင်းရပူရယ်နောက်တစ်ခုကကျွန်တော်တို့ဒီနေ့အပြင်ပအတိုက်ထိုက်ကြည့်လို့ဘလိုမျိုးကောက်ပြမလဲဆိုတော့အဲ့လိုမျိုးလိုပါရဲ့ဗျမတူပြီးဆုံးသွားတဲ့ကိစ္စနေရာကိစ္စမျိုးနဲ့တမှုရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးထို့သူမြေကြီးနာရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးဘာမိထားမိလဲဆိုရင်မတူပြီးမှဆိုရင်ကျွန်တော်ကတိုင်းနာရီရဲ့မာမိဖက်မှုတွေးရမှာအကယ်၍တိုင်းနာရီကမာမိမဖွဲ့ဘဲနဲ့တကွဲတရားစီဝန်ကြိုင်နေဆိုရင်ကျွန်တော်တို့ပါတီနိုင်မှာပါထို့သူတမှုကတော့ထူးခြားတဲ့ကိစ္စပါငါကိုတရားပြီးသွားသလိုပဲတမှုရှုံးတဲ့ကိစ္စသည်ကျွန်တော်ပါတီအားနည်းလို့ဆိုတာအင်ရှားနေပါလေဒါဆိုလို့ရှိရင်ကျွန်တော်ပြီးသားမယ်အချက်ပါဒီကြီးနာဆိုရင်ဒါဟိုနှစ်ခုပေါင်းတာပေါ့ပါတီအားနည်းကလည်းပါတယ်တန်းသားတွေမာမီဖွဲ့တယ်လည်းပါတယ်နောက်တစ်ခုကကျွန်တော်ဒီကိန်းချိုးရမှာပြောလည်းပါပါတယ်အဲ့တော့တနည်းနဲ့တနည်းပုံစံချင်းမတူပါဘူးအဲ့တော့တစ်ဖက်ချင်းမှာပဲဒီတော့တဲ့အခြေအနေဘယ်လိုရှိမလဲလို့မေးလို့ရှိရင်ကျွန်တော်တို့အစိုးဖွဲ့နိုင်ပါလားအဲ့ကကြာရင်လူလူကြီးလူလူရဲ့တုတ်ရှားမှုကဓာတ်ပြက်နဲ့တော့မတူပါဘူးဒါကတော့ပုံစံတစ်မျိုးပါအမလေဒီ2018ရွေးကောက်ပွဲကကျွန်တော်ပါတီကကောင်းပါလေအခုလိုမျိုးရှုံးရတာကကျွန်တော်တို့အတွက်ကိုကောင်းတယ်လို့ကျွန်မမြင်ပါဘူးလူကြီးတွေရောပါတီအဆင်ဆင်ပေါ့ဗျာရောအချက်တကောင်းနဲ့ဖြစ်သွားတာပေါ့ကျွန်တော်တို့ကတော့တော့အကောင်းဘက်ကရှိနေပါတယ
်ပြောမယ်ဆိုရင်ခုနကကူမျိုးရံအောင်ပြီးပြောတဲ့ခါမှာတိုင်းသားတွေမဟာမိတ်ဖွဲ့တဲ့ကိစ္စလည်းပါပါတယ်ဒီကံပြောမယ်ဆိုရင်ရှမ်းမှာ SNLD လို့ပါဆိုတစ်ချိန်လုံးက NLD ပါတီရဲ့မဟာမိတ်ကြီးတွေပါတော့ဒီလိုပါတီတွေကအခုကတီးကြလို့ဖြစ်လာတယ်ပြန်လာတော့တိုင်းသားဒေသတွေမှာတိုင်းသားပါတီတွေကလည်းပွားကောင်းလာတယ်အဲ့တော့2020လို့ဒေသမျိုးဒေသမှာ NLD အနေနဲ့တိုင်းသားတွေနဲ့ပတ်သက်လို့ဘယ်လိုသဘောထားထားမလဲဒီတိုင်းပဲရှင်ပြိုင်မလားပြိုင်ပြီးရှင်ပြိုင်မလားမဟာမိတ်လုပ်နိုင်မလားဘယ်လိုများသုံးသပ်မိလဲဗျဒါက
တော့ကျွန်တော်တို့ဦးရဲ့သဘောထားအမြင်ပေါ့ဗျာနော်ကျွန်တော်ဟို2015ကလည်းမဟာမိတ်ဖွဲ့စည်းကြတာပဲဘာတောင်းလဲဆိုတော့ကျွန်တော်တို့အစင်လာမဟာမိတ်ပြည်ပြည်တဲ့ UN အဓိကဖွဲ့စည်းကြတာပေါ့ဗျာဒီ CEC တွေဒီတက်ပူလို့စဉ်းစားကြပါပါ
ဒီနေ့ကျွန်တော်တို့မာမီဖွဲ့ဖို့လူတဲလို့တော့ကျွန်တော်များပဲဟုတ်ကဲ့ခင်ဗျာကွန်မြူနတီတင်ကျေးဇူးပါကျွန်တော်ကိုတရားကိုဒီအောင်နဲ့ပတ်သက်လို့ပဲဆက်မိကြပါတယ်တိုင်းသားဒေသတွေမှာတိုင်းသားပါတီအားကောင်းလာတာကဝင်ပြောရင်ဒီ ဒါဖြစ်ပေါ်လာတာဖြစ်ပါတယ်ဒေတာကန်ဒီလိုရပထမအင်တာဗျူးအားကိုရယ်ကိုအားကိုရအောင်နေပြီးတော့ကျွန်တော်တို့ဒီအားလို့အားမရဖြစ်တာတချို့နေရာတွေမှာသဘောတဆက်တည်းမကြတဲ့ကိစ္စတွေဥပမာခေါင်းဆောင်ကိစ္စလိုမျိုးပေါ့ဒီလိုကိစ္စလေးတွေအစပြုလာတဲ့အခါမှာဒေတာဆိုင်ရာဒီမက်တာနာရှင်တွေဒီကျန်းမာတွေကတို့ရဲ့အင်အားစုပေါ့နော်တို့ရဲ့ဒီဒေတာတွေမှာထူထောင်ထားတဲ့ဒီပါတီတွေကငဲ့ကြည့်လာတယ်က တပြိုင်တည်းဆက်လို့ဆိုဆွေးနွေးတော့ဆိုဆိုကျွန်တော်တို့ဒီမဟာမိတ်တွေဖွဲ့လာပြီးတော့ကျွန်တော်တို့ဒီဒေသစဉ်ကျွန်တော်တို့ဒီနိုင်ငံရေးစိုးမိုးနိုင်မှုဆိုအခုကြိုးစားတဲ့ပုံမှာကျွန်တော်တို့ဒီမတူတူနေရာမျိုးမှာအနိုင်ရရှိသွားတာဟာအလုံးအတွက်ကဒါဟိုအထူးကြီးစရာကျွန်တော်တို့ဒီ encouragement ပေါ့နော်ခွန်အားရတာပေါ့နော်ဆိုတော့တိုင်းနာရေးနိုင်ငံရေးကဒီတိုင်းနာပါတီရဲ့နိုင်ငံရေးတက်လာမှာ2010တိုင်းမှာသူတို့ကဒီအောင်မှတ်ကနေစပြီးတော့သူတို့ကနေပြီးတော့ဒီကပုံရအောင်လုပ်တော့ပါအဲ့တော့အဲ့လိုအမိသားမျိုးမှာ NLD ပဲဖြစ်ဖြစ်ကြံ့ကြိုင်ပဲဖြစ်ဖြစ်သူတို့ကမဟာမိတ်ဘူဝါဒကိုမတင်တုံးချင်လည်းတင်တုံးရတော့မယ်မဟုတ်ဘူးဆိုလို့ရှိလို့ရှိလို့ကျွန်တော်တို့အတင်းစိုက်ပြီးတော့ကျွန်တော်2010မှာဟိုထိတ်တိုက်ပေါ့တော့ပြိုင်ဖို့ဆိုတာကတော်တတိတည်းမရဘူးတတိရှိရင်လည်းမရဘူးတော်တော်ကြောင့်ရလကတမျိုးဖြစ်သွားမယ်လေဒီကိစ္စဟာပါနတ်မှုနဲ့ဆိုင်တယ်တတိနဲ့မဆိုင်ဘူးဖြတ်သန်းမယ်2010အောင်မြင်စွာဖြတ်သန်းမယ်ဆိုလို့ရှိရင်ပြေးလာတယ်ဒီပါတီကြီးတွေမြေထဲမှာအခြေစိုက်တဲ့ပါတီကြီးတွေပေါ့တော့တက်ဆိုင်ကြီးရောကျွန်တော်တို့ဒီ NL ရောကတိုင်းသားကြီးနဲ့အားကောင်းတဲ့တိုင်းသားဒီကပေါင်းစုတွေနဲ့မဟာမိတ်ဖွဲ့ကိုဖွဲ့ရမယ်မဖွဲ့ရင်တော့မှားပြီပေါ့နော်အဲဒီကမူလမဟာမိတ်ကျွန်တော်တို့အယူဆပေါ့နော်ဗျူဟာရှိခဲ့တော့လည်းပဲအဲ့ဒီဗျူဟာကို2015မှာဆက်ကျေတွတ်တော်မလို့ပြန်ကောက်ကင်မှုတဲ့ကိုတွေ့နေတဲ့နိုင်ငံရေးအခက်အခဲရှိကောင်းရှိနေတယ်ဒီပေါ်မှာစိတ်ပြီးတော့တွတ်ပြီးစဉ်းစားနေမယ်ဆိုလို့ကျွန်တော်တို့တက်ဆိုင်ရစားပါမှာပဲခုကျွန်တော်ဒီနီးပြီးလာမှာပေါ့နော်ရသွားသူရသွားနိုင်တယ်ဆိုတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ချိန်ဆသွားလို့ပါပေါင်းဆွေးနွေးပြီးတဲ့ကိုတီဟာသူရဲ့ကိုမျိုးရန်အောင်တင်ကောက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ Daily Life Season ကိုတော့ဒီမှာပဲကျွန်တော်ကပြပါခင်ဗျာ
ကိုသားညိုဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညဗီဒီယိုရဲ့ဒိုင်ရိုက်လိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ဘော်ရူနီညနေပဲ6နိုင်ကွန်းနဲ့9နိုင်ထိလှုပ်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ18925တို့မှာဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းချင်းညို့ကိုမဆူမြတ်မွန်ကပြောပြမှာပါ။
ခုအတန်းတွင်းနေတဲ့အချိန်မှာပဲအမေရိကန်တပ်တန်းဖွဲ့ရွေးကောက်ပွဲအတွက်တချို့ပြည်နယ်တွေမှာမဲယုံတွေပိတ်သွားပါပြီ။လွန်ခဲ့တဲ့နိုင်ရင်ဝဲလောက်ကတည်းကဒီဂျော်ဂျီယာ၊အင်ဒီယားနာ၊ကင်တာကီ၊တောင်ကယ်ရိုလိုင်းနား၊ဗာမွန်တ်၊ဗာဂျီးနီးယားပြည်နယ်တွေအပြင်ဖလော်ရီဒါပြည်နယ်ဒေသအများစုမှာမဲပေးပွဲတွေအဆုံးသတ်သွားပြီးမို့အစောပိုင်းမဲရလဒ်တွေလည်းတဖြည်းဖြည်းထွက်ပေါ်လာနေပါတယ်။အခုတပ်တန်းဖွဲ့ရွေးကောက်ပွဲဟာသမ္မတထရမ့်အပေါ်ပြည်သူထောက်ခံမှုကိုဆန့်စစ်တဲ့ဆန္ဒခံယူပွဲအဖြစ်မဲဆန္ဒရှင်အများကမြင်နေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နေအိမ်လိပ်စာရှိရာနယူးယောက်ပြည်နယ်အတွက်အဝေးရောက်မဲပေးခဲ့တယ်လို့အင်ဗျူတော်ပြောခွင့်ရကပြောပါတယ်။လူသေးအလောင်းတွေအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့တွင်းပေါင်း200ကျော်ကိုအီရတ်နိုင်ငံမှာတွေ့ရှိခဲ့ပြီးတော့ IS စစ်သွေးကြောတွေရဲ့လက်ချက်နဲ့တေဆုံးခဲ့သူတွေဖြစ်တယ်လို့ယုံကြည်ရကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒီတွင်းတွေထဲမှာအလောင်းစုစုပေါင်း6000ကနေပြီးတော့12000အထိရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရဲ့အီရတ်ဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့တို့ကဒီအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ရိုဟင်ဂျာတွေကိုနိုဗင်ဘာလတည်းမြန်မာနိုင်ငံကိုစတင်ပို့မဲ့အစီအစဉ်ကိုဆက်မလုပ်ဖို့အတွက်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာစုံစမ်းရေးမှူးရန်ဟီလီကဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းလိုက်ပါတယ်။နိုဗင်ဘာလလယ်ကစပြီးတော့ရိုဟင်ဂျာတွေကိုရခိုင်ပြည်နယ်ပို့ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာအောက်တိုဘာ30ရက်နေ့ကသဘောတူခဲ့တာပါဒါပေမဲ့အခုအချိန်ကရိုဟင်ဂျာတွေမြန်မာနိုင်ငံဘက်ပြန်ဖို့မတင့်တော်သေးဘူးလို့စုံစမ်းရေးမှူးရန်ဟီလီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Coca-Cola, Gap, Mastercard, Turkey Lion Line, Korea Telecom နဲ့ဒီ Bangladesh ကအထည်ချုပ်လုပ်ငန်း DBL အပါအဝင်နာမည်ကြီးစီးပွားရေးလုပ်ငန်းကြီးအများအပြားကကိုယ်စားလှယ်တွေဟာတနင်္လာနေ့နေ့တုန်းကဒီခါမှာတနင်္လာနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်ဘဇားကဒီရိုဟင်ဂျာဒုက္ခသည်စခန်းတွေကို IOM နဲ့အတူတွားရောက်ခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။တနင်္လာညို့ကိုမဆုမျက်မှန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နိုင်နဲ့9နိုင်အထိလိုင်းဒိုမီတာ24 40 51 ဒီဂရီကနေထုတ်လွှင့်ခဲ့ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.